Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ17ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကို line 2မီတာ24 30နဲ့40တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရွေးကောက်ပွဲရလပေါ်အစိုးရဖွဲ့ခွင့်ရမယ်ဆိုရင်ဓမ္မဒရဲ့လောက်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့
Simply that, above the president, I make all the decisions because I'm the leader of the winning party. And the president will be one.
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒီညထုတ်လွှင့်မဲ့အစီအစဉ်တွေထက်မှလည်းမြမရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းနဲ့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုပဲဦးစားပေးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုနောက်ဆုံးရမြမရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုကိုစော်ဝင်းလိုင်ကကြေညာပေးပါအောင်ရှင်။
နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲအနံ့ရကိုယ်စားလှယ်လောင်းတရအမည်စီရင်ကိုပြည်ထောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာတာမှာနိုဝင်ဘာလ10ရက်နေ့စီရင်အရာအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်နေရာအများစုကိုအနံ့ရနေပါတယ်လက်ရှိအနံ့ရပြည်ထောင်စုကြန့်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကတော့အခုအချိန်အထိအမှတ်နေရာအနည်းငယ်သာအနံ့ရတာကိုတွေ့ရပါတယ်မနေ့အင်္ဂါနေ့ည9နာရီအထိရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့စုစုပေါင်းအနံ့ရသူစီရင်ဟာပြည်သူ့လွတ်တော်ကိုယ်စားလှယ်88ဦးအမျိုးသားလွတ်တော်ကိုယ်စားလှယ်33ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်212ဦးတို့ဖြစ်ကြပြီးအဲ့ဒီအထက်မှာ NLD ပါတီကပြည်သူ့လွတ်တော်အတွက်အမှတ်နေရာ88နေရာအမျိုးသားလွတ်တော်အတွက်29နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်182နေရာအသီးသီးအနံ့ရရှိထားပြီးဖြစ်ပါတယ်။လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ပြည်သူ့လွတ်တော်အတွက်9နေရာအမျိုးသားလွတ်တော်အတွက်2နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်19နေရာအသီးသီးအနံ့ရရှိထားကြပါတယ်။SNL ရှမ်းတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီကတော့ပြည်သူ့လွတ်တော်အတွက်နေနေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်၄နေရာအသီးသီးအနံ့ရရှိပြီးတော့တတိယနေရာမှာရှိနေပါတယ်။ဒါ့အပြင်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်တမရာယုံပြည်တော်စုဝန်ကြီးလည်းဖြစ်တဲ့ဦးစိုးသိန်းဟာကယားပြည်နယ်ကနေအမျိုးသားလွတ်တော်အတွက်တတိပုဂ္ဂလကိုယ်စားလှယ်ဖြစ်နေဝင်ရောက်ရှင်ပြိုင်တာမှာအနံ့ရရှိသွားခဲ့ပြီးဖြစ်ပါတယ်။ဒီမနက်ကမှကျင်းပခဲ့တဲ့တမိုင်းဝင်ရွက်ကောက်ပွဲဟာကြားသိရသလောက်လွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့အပြင်ငြိမ်းချမ်းစွာပြည်စည်သွားခဲ့တဲ့အတွက်မြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုကြောင်းအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကတင်းနယ်လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ရောကမ္ဘာတဝန်းပွင့်လင်းတဲ့ဒီမိုကရေစီအနာဂတ်အတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ကြောင်းကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။သူ့အနေနဲ့မိတ်ဆွေလည်းဖြစ်တမူထူးခြားတဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အပေါ်ချီးကျူးဂုဏ်ပြုလိုကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မဲတွေကိုရစ်တွက်ဆဲဖြစ်ပေမဲ့လည်း NLD ပါတီအနေနဲ့အများစုကိုအနိုင်ရမယ်ဆိုတာသိတာပေါ်လွင်နေတယ်လို့ဆိုပါတယ်။ဘလို့ရလမျိုးပဲထွက်လာပါစေလက်ရှိအာဏာရအစိုးရအနေနဲ့ပြည်သူလူထုရဲ့စံနာကိုလေးစားလိုက်နာပြီးသူတို့ရွေးကောက်ပွဲမှာအများစုအနိုင်မရခဲ့ရင်တောင်ငြိမ်းချမ်းစွာအာဏာလွဲပေးဖို့သူ့အနေနဲ့တိုက်တွန်းပါကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲဟာစိတ်ဓာတ်တက်ကြွစရာဖြစ်စဉ်တစ်ခုလို့ဆိုနိုင်ပေမဲ့ဒါဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပွင့်လင်းမှုကိုရှေ့ရှုတဲ့ခြေလှမ်းတစ်ရပ်သာဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာတင်းကျပ်တဲ့ကန့်သတ်မှုတွေပါဝင်နေတဲ့အတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုကိုစားပြုတဲ့အခြေအနေမျိုးရောက်လာအောင်ပြင်ဆင်ရေးဆွဲဖို့လိုအပ်တယ်လို့ဆိုပါတယ်။မြန်မာခေါင်းဆောင်အားလုံးကိုအခုချိန်ကစပြီးစစ်မှန်တဲ့အမျိုးသားညီညွတ်ရေးရေးအထူးသဖြင့်မတူညီတဲ့တိုင်းရင်းသားလူမျိုးစုတွေအကြားစစ်မှန်တဲ့ညီညွတ်ရေးကိုဖော်ဆောင်ဖို့သူ့အနေနဲ့တိုက်တွန်းလိုကြောင်းမြန်မာနိုင်ငံရှေ့တိုးဖွံ့ဖြိုးမှုအတွက်အနာဂတ်မှာလက်တွဲလှုပ်ဆောင်လိုပါကြောင်းအထက်လွှတ်တော်အမတ်ဂျွန်မက်ကင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာဒီမိုကရေစီအတွက်ဒီဇိုင်းမမထောက်ခံအားပေးလာတဲ့အာရီဇိုနာပြည်နယ်ရီပါဘလစ်ကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းဟာ2011ခုနှစ်ဇွန်လတုန်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါက်တာဆန်းစုကြည်ပင်မြန်မာအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့ခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားအလုံးပြန်လွတ်ပေးဖို့အပါအဝင်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးခြေလှမ်းတွေယူဖို့ဦးသိန်းစိန်အစိုးရကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဂျွန်မက်ကင်းဟာ2008ခုနှစ်က Republican Party ကိုကိုယ်စားပြုပြီးသမ္မတလောင်းအဖြစ် ဝင်အရွေးခံခဲ့ဘူးသူလည်းဖြစ်ပါတယ်အလားတူပဲအမေရိကန်သမ္မတအင်ဒူရောကလည်းမြန်မာနိုင်ငံမှာနှစ်ပေါင်း25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွက်ကောက်ပွဲလို့ယူဆနိုင်တဲ့တမန်ဝင်အထူးထူးရွက်ကောက်ပွဲကြီးအောင်မြင်စွာပြည်ဆုံသွားခဲ့တာနဲ့ရွက်ကောက်ပွဲမှာပါဝင်မဲ့ပေးခဲ့ကြတဲ့မြန်မာပြည်သူပြည်သားတွေကိုတနင်္ဂနွေနေ့ကချီးကျူးပြောကြားခဲ့ပါတယ်လက်ရှိရွက်ကောက်ပွဲအောင်မြင်မှုအတိုင်းအတာပေါ်မူတည်ပြီးမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတချို့ကိုရုတ်သိမ်းပေးဖို့စဉ်းစားပွဲရှိတယ်လို့လည်းသမ္မတဘရက်အိုဘားမားရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ဒော့စ်ကလည်းမကြသေးခင်တုန်းကပြောကြားခဲ့ပါတယ်။အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ရွက်ကောက်ပွဲမှာအနိုင်ရပြီးအစိုးရဖွင့်နိုင်မယ်ဆိုရင်ပါတီရဲ့နာယကဖြစ်တဲ့ဦးတင်ဦးကိုဒုတိယသမ္မတခန့်အပ်ခံရနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေထွက်လာနေတဲ့အပေါ်ပါတီတာဝန်ရှိသူတွေကညှင်းဆိုလိုက်ပါတယ်။အဲ့လိုသတင်းတွေထွက်လာနေတာဟာကောလာဟလတွေသာဖြစ်တယ်လို့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOE ကိုပြောပါတယ်တရားဝင်မရလတ်တွေနဲ့အတိမပြုရသေးတဲ့မရလတ်တွေအရ NLD ပါတီကရွက်ောက်ပွဲမှာအနိုင်ရမဲ့အလားအလာတွေထွက်ပေါ်နေချိန်မှာပဲအစိုးရတဲ့အတွက်ခေါင်းဆောင်ဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်လို့ခမန်းချက်တွေထွက်ပေါ်လာပေမဲ့လည်းဦးတင်ဦးကိုရံကတော့တာဝန်ယူမှာမဟုတ်ဘူးလို့ညှင်းဆန်ထားတာဖြစ်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတော်ဝင်မဟုတ်သူတွေကအဖွဲ့ချုပ်တစိပ်ပါရှိုင်းကြီးအနီကိုဝတ်ဆင်ပြီးတော့ပြဿနာရှာဖန်တီးနိုင်တာနဲ့ပတ်သက်လို့မနစ်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ NLD ပါတီကတတိပေးချက်ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးထူးရွက်ကောက်ပွဲရလဒ်တွေထွက်ပေါ်လာနေတဲ့အချိန် NLD ပါတီကိုယ်စားလှယ်လောင်းအများစုအနိုင်ရနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အပေါ်ဝမ်းသာပြီးမူရီတာပွားနိုင်တဲ့သူရှိသလိုမလိုလားသူတွေလည်းရှိနေကြောင်းအရင်ရသက်ရပတ်တွေအတွင်းရရှိခဲ့တဲ့သတင်းတွေအရ NLD ပါတီအမတ်တစိတ်ပါအနီရောင်တီရှပ်အများပြားကိုဝယ်ယူသွားတယ်လို့သတင်းရထားတဲ့အတွက်အဲ့ဒီလူတွေက NLD အမတ်တစိတ်ပါအဲ့ဒီရှပ်အင်ဂျီအနီရောင်တွေဝတ်ဆင်ပြီးတော့ပြဿနာရှာနိုင်တဲ့အတွက် NLD အမတ်တစိတ်ပါတီရှပ်နဖူးစည်းလွယ်အိပ်စားတဲ့ပစ္စည်းတွေကိုသုံးစွဲကင်ဆောင်သူတိုင်းဟာ NLD အဖွဲ့ဝင်မဟုတ်ကြောင်းသတိပေးချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်ဘုတ်ဟုနဲ့မနဲ့နောက်ဆုံးရမြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာပါအခုတော့ရွေးကောက်ပွဲနောက်ဆုံးသိရှိရတဲ့ရလတွေအပါအဝင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းနဲ့သတင်းဆောင်ပါတွေအပြင်ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးတော့ဒီအသစ်ပေါ်လာမဲ့လွတ်တော်တွေအနေနဲ့ဘသူကိုပဲသမ္မတအဖြစ်ရွေးချယ်သည်ဖြစ်စီသူကပဲဆုံးဖြတ်ချက်တွေကိုချမှတ်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်နိုဝင်ဘာလ10ရက်အင်္ဂါနေ့ကစင်ကာပူအခြေစိုက် Channel News Asia CNA သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒေါ်ဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကအတော်လေးရှင်းရှင်းလင်းလင်းတုတ်ပြန်ဖြေဆိုသွားတာပါ Writer သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်အခုကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတွေမှာရွေးကောက်တင်ရောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အသစ်ဖွဲ့စည်းပေါ်ပေါက်လာမဲ့လွှတ်တော်တွေကနေဒုတိယသမ္မတသုံးဦးကိုရွေးချယ်ပြီးတဲ့နောက်အဲ့ဒီသုံးဦးတည်းကမှသမ္မတကိုရွေးချယ်ကြရမှာပါဘယ်သူပဲသမရဖြစ်ရွေးကောက်တင်မြောက်ခံရသည့်ဖြစ်စေဆုံးဖြတ်ချက်တွေကိုချမှတ်တော်မှာကတော့သူပဲဖြစ်တယ်လို့ဒေါ်ဆန်းစုကြည်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ပြောသွားပါတယ်
So pray that above the president I make all the decisions because I'm the leader of the winning party
ကျမကနိုင်ရပါတီရဲ့ခေါင်းဆောင်ဖြစ်တာကြောင့်သမရရဲ့အထက်ကနေဆုံးဖြတ်ချက်တွေအလုံးကိုချသွားမယ်ဆိုတာကတိတ်ကိုရိုးရှင်းတဲ့ကိစ္စပါသမရဆိုတာကအခြေခံဥပဒေရဲ့လိုအပ်ချက်အရကျမတို့ရွေးချယ်မဲ့သူတဦးဖြစ်ပါတယ
်သမရမှာလုပ်ပိုင်ခွင့်အာဏာရှိမှာမဟုတ်ဘူးဆိုတာဒေါ်ဆန်းစုကြည်ကထပ်ပြောပါတယ
် we have to understand this perfectly well that he will have no authority that he will act in accordance
ဒါကိုအသေးအချာကိုနားလည်ရပါမယ်သမရမှာဘာလုပ်ပိုင်ခွင့်မှရှိမှာမဟုတ်ပါဘူးသူဟာပါတီရဲ့ဆုံးဖြတ်ချက်တွေအတိုင်းလုပ်ဆောင်ရမှာပါ
ဒီလိုလို့တော့အကောင်းဆုံးဖြစ်မယ်လို့ဘာကြောင့်ယူဆတာလဲဆိုတော့ဒေါ်ဆန်းစုကြည်ကအခုလိုဖြေပါတယ
် That is the only logical way to do it because in any democratic country it's the leader of the winning party who becomes the leader
ဒါကလုံဆောင်ရမယ်တခုတည်းသောနည်းလမ်းမှာဘာကြောင့်လဲဆိုဘလို့ဒီမိုကရေစီနိုင်ငံမျိုးမှာမဆိုအနိုင်ရပါတီခေါင်းဆောင်ကအစိုးရအဖွဲ့ခေါင်းဆောင်ဖြစ်တာပါပဲဒီအခြေခံဥပဒေကဒါကိုခွင့်မပြုဘူးဆိုရင်ဒီမိုကရေစီနည်းလမ်းအတိုင်းရှေ့ဆက်လုပ်နိုင်အောင်အစီအစဉ်တွေလုပ်ရပါမယ်
နိုင်ငံတော်သမ္မတဟာလုပ်ပိုင်ခွင့်အာဏာမရှိဘူးဆိုရင်ဒါဟာအစိုးရရဲ့လုပ်ငန်းတွေကိုထိခိုက်လာနိုင်ပွဲမရှိပါဘူးလားဒေါ်ဆန်းစုကြည်ကတော့မရှိပါဘူးတဲ့
why should it affect the functions of the government because there will be a government if we run properly
အစိုးရရဲ့လုပ်ငန်းတွေကိုဘာကြောင့်တက်ရောက်ရမှာလဲအစိုးရတရားရှိမယ်စနစ်တကျလဲပတ်လုပ်ဆောင်မယ်သူဘာလုပ်နိုင်လဲဆိုတာကိုသမ္မတကိုအတိအကျပြောသွားမှာပါ
ယူကော့ဘွဲကအခိုင်အမာအနိုင်ရတာနဲ့အတူပါတီနဲ့ပါတီဝင်တွေအပေါ်သူ့ရဲ့စီမံခန့်ခွဲပုံကိုကြည့်ပြီးအာဏာရှင်သဘောမျိုးအစိုးရကိုထိန်းချုပ်လုံဆောင်သွားမှာလားဆိုတာစိုးရိမ်သူတွေရှိပါတယ
်။ We cannot be an authoritarian government for a simple reason because our strength is the people, is the public. We
လွယ်ကူတဲ့အကြောင်းပြချက်နဲ့တော့အာဏာရှင်အစိုးရတရမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုကျမတို့ရဲ့အင်အားကလူထုပါ။အဲ့ဒါအများပြည်သူပါ။လူလူရဲ့ထောက်ခံမှုကြောင့်ကျမတို့ရက်တီနိုင်ခဲ့တာပါလူလူထောက်ခံမှုပေါ်အားပြုတဲ့အစိုးရမျိုးတွေဟာဘယ်တော့မှအာဏာရှင်အစိုးရမဖြစ်ပါဘူး
ကျွတ်တော်တည်တည်မှာကာဝေးဦးစီးချုပ်ကခံထားတဲ့25ရာခိုင်နှုန်းသောစစ်ဖက်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်စွမ်းအပေါ်စိုးရိမ်ချက်တွေရှိနေတာကြောင့်ပူးပေါင်းလှုပ်ဆောင်မှုဘယ်လိုရည်ရွယ်ထားသလဲဆိုတဲ့မေးခွန်းကိုလည်းဒေါက်ဆန်းစုကြည်ကအခုလိုဖြေပါတယ
် Whether it's the military or any other body cooperation and collaboration is something you have to work itIt doesn't happen overnight.
စစ်ဖက်ပဲဖြစ်ဖြစ်တခြားဘယ်အဖွဲ့ပဲဖြစ်ဖြစ်ပါ။ပူးပေါင်းဆောင်ရွက်မှုဆိုတာကလုပ်သွားရမယ့်ကိစ္စတစ်ခုပါ။ညရင်းချင်းတော့မဖြစ်ပါဘူး။အယူအဆအရသာမဟုတ်ဘဲလှုပ်ဆောင်ခြင်းအပြင်တည်ဆောက်ဖို့တင်ယူသွားရမှာပါ။အခြေအနေကိုကျမတို့ဘယ်လိုကင်တွယ်မယ်ဆိုတာအခြေအနေဘယ်လိုဖြစ်ထွန်းပြောင်းလဲလာမယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်။ဒါကအတိအကျစီကံနီလန်သတ်မှတ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။စစ်ဖက်ကယူထတဲ့25ရာခိုင်နှုန်းဟာအချိန်နဲ့အမျှမရှိရတော့ဘူးဆိုတာ NLD ကတရားဝင်ပြောထားတာပါ။ဘာကြောင့်လဲဆိုဒါကဒီမိုကရေစီနီးစာလှုပ်ဆောင်ပုံတွေနဲ့မကိုက်ညီလို့ပါ။ပြန်လည်တင့်မြက်ရေးအကျိုးအတွေ့ချင်းကတ်တဲ့နီလန်းနဲ့ညှိနှိုင်းလှုပ်ဆောင်သွားမှာပါ
။မိမိတို့အစိုးရတရားဖွဲ့စည်းပြီးတာနဲ့စစ်ဖက်အနေနဲ့စစ်ဆက်ညှိနှိုင်းမှုလမ်းဖွင့်ထားရပါမယ်လို့လည်းဒေါ်ဆန်းစုကြည်ကပြောသွားပါတယ်ခင်ဗျာ။
ကိုကြွကြသိမ့်တင်ဆက်သွားတာပါဆက်လက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ကနေဖြည်းဖြည်းချင်းထုတ်ပြန်နေတဲ့တရားဝင်မဲရလာတွေမှာအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိနေတာကိုပြသနေပါတယ်တချိန်တည်းမှာပဲနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လာသူတွေကလည်းတနင်္ဂနွေနေ့ကပြီးဆုံးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသူတို့ရဲ့လစ်လာကဲဖြတ်မှုတွေကိုထုတ်ပြန်နေတာပါဒီအကြောင်းကို VOA သတင်းတောက် Steven Harmon ကရန်ကုန်ကနေသတင်းပေးပို့ထားတာကိုမနန္ဒာချန်းကပြောပြပေးပါမယ်ရှင်
ရာစုနှစ်လေးပုံတစ်ပုံနှစ်ပေါင်းအစိတ်ကြာတော့မှမြန်မာနိုင်ငံမှာအရေးပါတဲ့ရွေးကောက်ပွဲကြီးတစ်ခုကိုပထမဦးဆုံးအချိန်ငင်းငင်းချမ်းချမ်းကျင်းပနိုင်ခဲ့တယ်လို့ဒီရွေးကောက်ပွဲမှာမဲပေးကြဖို့အတွက်မဲဆန္ဒရှင်တော်တော်များများကလည်းတက်တက်ကြွကြွနဲ့ထွက်လာခဲ့ကြတယ်လို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောဆိုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့ကတော့အတော်လေးလုံးဝအောင်မဲ့အနေအထားတစ်ခုဖြစ်သူတို့ကမြင်ကြတာပါ။ဥရောပသမဂ္ဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေ့လာရေးအဖွဲ့အကြီးအကဲ Alexander Lambsdorff ကတော့
The process went better than many expected beforehand. It is also true, however, that more is needed.
အစိုးရကတော်တော်များများကညှော်လင့်ထားတာကိုကောက်ပါတယ်။ဒါပေမဲ့အနာဂတ်မှာစစ်မှန်ပြီးတော့ဖွင့်လင်းတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးအမှတ်ခံချက်ရှိဖို့ဒီထက်ပိုပြီးတော့ပြည်ပြင်ပြောင်းလဲမှုတွေလုပ်ဆရာတွေလိုနေသေးတယ်ဆိုတာကလည်းမှန်ပါတယ်။
တခါအမေရိကန်ခြေဆိုင်ကာတာစင်တာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကအိုင်ယာလန်နိုင်ငံသမ္မတဟောင်းမယ်ရီရောဘင်ဆန်ကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့သူ့အနေနဲ့မဆိုနိုင်တဲ့အကြောင်း VOA ကိုအခုလိုပြောခဲ့ပါတယ
်။ Tend to use that expression anyway. If you've got 25% of both houses to the military, problems with the constitution, people
တော်နေရလို့မှာစစ်တပ်ကိုယ်စားလှယ်တွေက25ရာခိုင်နှုန်းကိုယူထားမယ်။ခြေကံဥပဒေမှာလည်းပြဿနာတွေရှိနေမယ်။မွတ်စလင်ဖြစ်လို့ရိုဟင်ဂျာဖြစ်လို့ဆိုပြီးလူတွေကိုဘေးဖယ်ထားမယ်ဆိုရင်တော့ကျမအနေနဲ့ဒီလိုသဘောမျိုးမပြောချင်ပါဘူး။ပဋိပက္ခတွေကလည်းရှိနေတော့ပဲလေ
။ဒါအပြင်အာဏာရပါတီကကိုယ်စားလှယ်တွေအနေနဲ့အရှုံးကိုလက်ခံတာဟာအတက်စရာလို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်သူတွေကယူဆကြသလိုရွေးကောက်ပွဲတစ်ခုလုံးကိုအဆုံးဖြတ်ပေးဖို့ကတော့လူမှုလက်ထဲမှာပဲရှိတယ်လို့လည်းသူတို့ကပြောဆိုကြပါတယ်။ဘဝမှာပထမဦးဆုံးအချိန်မဲပေးခဲ့ဘူးသူမက်ခင်စာကြီးအောင်ကတော့
ဟိုဒီအောင်ဆန်းစုကြည်ရေပဲပေါ့နော်ဒီဒီမိုကရေစီအဖွဲ့ချုပ်ကိုပဲမဲပေးကြတယ်အဲ့တော့ဒီမဲပေးရတဲ့ပုံကိုလည်းအကုန်လုံးကဟိုစိတ်လေးစိတ်ဝင်လာကြတယ်ကွယ်အာပြီးတော့ဟိုပြည်သူအားလုံးကပြည်သူအားလုံးရွေးချယ်ထားတဲ့လူဖြစ်တဲ့အတွက်လည်းပေါ့နော်ဒီဟာကအောင်မြင်မှလို့ထင်ပါတယ
်ဒါအပြင်ဗုဒ္ဓဘာသာယဟန်တဘာဖြစ်တဲ့အရှင်ဓမ္မပါလာကလည်
းလူနိုင်ငံသားဟိုစီစီကပြချီးတဲ့လူတွေထည့်လို့ရတယ်ဒါပေမဲ့သူ့ရဲ့ဟိုမဲရဲ့စီစနစ်ပုံစံကြမှာလည်းထည့်လို့ရဆက်စီစနစ်ပုံမကြတော့ထည့်လို့မရအောင်လေဒါကြိုလည်းမှတ်ဖို့နေချင်မထည့်ရတာရှိရဲ့လေအဲ့တော့သူရဲ့တတ်မှတ်တဲ့စင်ချိန်အတွင်းမှာအဲသွားပြီးရောမှတ်ပုံနဲ့ပြပြီးရောမဲစင်းဟောပြီးလို့ချင်ထည့်လို့ရတယ
်ဒါပေမဲ့လို့လဲ1990ရွေးကောက်ပွဲကြီးအပြီးဒေါန်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီကိုစစ်တပ်ကအာဏာလွှဲမပေးခဲ့တယ်လို့မျိုးစစ်ဘုံချုပ်ကြီးတွေအနေနဲ့ထပ်လုံလိမ့်မှာမဟုတ်ဘူးဆိုတာကို NLD ပါတီထောက်ခံသူတွေကအခုခါမှာတတိထားမျှော်လင့်နေကြတာလည်းဖြစ်ပါလေရှင
် VOA သတင်းတော် Steven Harmon ရဲ့သတင်းပေးပို့ချက်ကိုမနန္ဒာချန်ကပြောပြပေးခဲ့တာဖြစ်ပါလေရှင် နိုဝင်ဘာလ၈ရက်နေ့ကကျင်းပခဲ့တဲ့သမိုင်းဝင်ထွေထွေရွေးကောက်ပွဲကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလက်ထောက်ပြောခွင့်ရသူမတ်ခ်ထွန်နာကရွေးကောက်ပွဲမှာလူမျိုးရေးဘာသာရေးကြောင့်မဲပေးခွင့်မရသူတွေအတွက်စိုးရိမ်မှုတွေရှိနေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်ဆန်းစုကြည်ကိုသမ္မတဖြစ်ခွင့်ကန့်သတ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်ပူပန်မှုတွေရှိကြောင်းအင်ကာနဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
We have raised our concerns about the removal of voting rights from individuals previously afforded the right to vote regardless of religion or ethnicity and will continue to urge the government of Burma to address the discrimination of suffered by some of these ethnic groups including the Rohingya
Google ne bara Kayena myune su myue ayin ga me pe kwin ya kae de tu ri than ga ni aku me pe kwin pyan pi lo yauk tain kae da ne patte lo chano lu so yin makin phit mu go myama so ya go ati pe tha bi phit de lo ရိုဟင်ဂျာတွေနဲ့တိုင်းနာတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့လေမြန်မာအစိုးရဘက်ကဖြေရှင်းပေးဖို့တိုက်တွန်းသွားမှာဖြစ်ပါတယ်။နောက်စိုးရိမ်မခင်ဖြစ်မှုတစ်ခုကတော့ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့ပြဿနာဖြစ်တဲ့မြန်မာနိုင်ငံမှာမွေးဖွားခဲ့သူတအုပ်အနေနဲ့တမနာပြစ်ခွင့်မရှိတဲ့ကန့်တတ်ချက်ပဲဖြစ်ပါတယ်
။အလားတူပဲရွေးကောက်ပွဲကျင်းပပြည်စည်းခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုကျင်းပပြည်စည်းထားတဲ့ရွေးကောက်ပွဲဟာရှစ်တလန်းတိုးဖို့အတွက်အရေးကြီးတဲ့အဆင့်ဖြစ်ပေမဲ့လည်းပဂရိပြည်ပြည်စုံဖို့အတွက်အလန်းကွာဝေးနေသေးတဲ့အကြောင်းလွှတ်တော်အတွင်းမှာစစ်တပ်ကနေရာယူထားတဲ့ကိစ္စတွေမွတ်စလင်ရိုဟင်ဂျာတွေအရင်ကမဲပေးခွင့်ရပြီးအခုမဲပေးခွင့်ပြန်ရုပ်သိမ်းခံရတာတွေနဲ့ဖွဲ့စည်းပုံခြေခံဥပဒေထဲမှာစနစ်တကျကန့်တတ်ချက်ထက်သွင်းထားတာတွေကြောင့်ပြည့်ဝတဲ့ဒီမိုကရေစီနဲ့အရသာအစိုးရအကောင့်ထက်ပေါ်ဖို့အတွက်လိုအပ်ချက်တွေရှိသေးတယ်လို့လည်းတိုက်တွန်းပြောဆိုသွားပါတယ်မွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်မရတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လည်းတလဲကြည့်ကြရအောင်ပါဒီကျင်းပပြည်စည်းထားတဲ့ရွေးကောက်ပွဲအစောပိုင်းရလတွေရရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရအတော်များများကိုရခိုင်မျိုးသားပါတီကအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းဘာသာရေးလူမျိုးရေးပဋိပက္ခတွေအကြီးအကျယ်ကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့စစ်မှန်တဲ့ Federal စနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်အဝရနိုင်ပါမလားဆိုတာကိုတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်အတွက်ရှင်ပြန်ရမှာရခိုင်အမျိုးသားပါတီ RNP ဟာအာဏာရကျန်းခိုင်ဖွံ့ဖြိုးရေးပါတီ USDP ကိုနေရာအများစုမှာအနိုင်ရခဲ့ကြောင်းတပ်ဖြူမျိုးနယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ RNP ခေါင်းဆောင်တုပ်ဖြစ်သူဥပရှင်က VOE ကိုပြောပါတယ်
ရခိုင်ပြည်နယ်မှာကျွန်တော်တို့နိုင်တဲ့နေရာကပြည်နယ်လွှတ်တော်မှာ20နဲ့3နေရာအနိုင်ရတယ်လို့ကျွန်တော်တို့ကစဉ်းစားထားပါတယ်အဒီဗျူးလည်းကမထူးသေးတာတော့ရှိမှရှိနိုင်တယ်။ဖဲချင်းတွေကတော့ထွက်နေပြီပဲ။ထွက်နေတဲ့အချိန်ရဆိုကျွန်တော်တို့အမျိုးသားလွတ်တော်မှာ12နေရရှိရ12နေရကျွန်တော်တို့10နေရရတာပေါ့။ပြည်သူလွတ်တော်မှာ18နေရရှိရနေရမှာကျွန်တော်က12နေရရမှာပေါ့
။ရွေးကောက်ပွဲမှာရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်တွေဘက်ကမတမာမှုတချို့ရှိခဲ့ပေမဲ့မဲဆန္ဒနယ်မြေအများစုမှာသူတို့ပါတီကိုယ်စားလှယ်လောင်းတွေအနိုင်ရခဲ့တယ်လို့ဥပရှင်ကပြောပါတယ်။တီထောင်စုလွတ်တော်မှာတိုင်းရင်းသားပါတီကြီးတစ်ခုဖြစ်လာမဲ့ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအပြီးအာဏာရလာမဲ့ပါတီနဲ့ပတ်သက်လို့သဘောထားကိုအခုလိုပြောပြပါတယ်
။တိုင်းရင်းသားလူမျိုးတွေကိုလူမျိုးချင်းမျိုးရှိရဲ့ဒီလူမျိုးချင်းမျိုးကိုအခြေခံတဲ့ပြည်နယ်ကြီးနဲ့တီထောင်စုကိုဖွဲ့စည်းရမယ်။ဒီရွေးချက်ကအခြေခံပြီးတော့နောက်တိုင်းရင်းသားအလုံးတန်းတူရေးဒီမိုကရေစီရေးဆိုတဲ့အချက်တွေရှိပါတယ်ကျွန်တော်တို့ကဒီမူဒီကိုလက်ခံတဲ့ဗမာကောင်းဆောင်တီထူထောင်တဲ့နိုင်ငံရေးပါတီတွေနဲ့ကျွန်တော်တို့စကားပြောရမှာပေါ့။သူကဗမာကောင်းဆောင်တီထူထောင်တဲ့နိုင်ငံရေးပါတီကဘယ်ပါတီမှတိုင်းရင်းသားတွေကိုဒဏ်တူရည်တူလို့ဒီနိုင်ငံရေးပါတီကမှလက်မခံဘူးလေ
။ဒီတော့တွင်မှာပဲဘာသာရေးလူမျိုးရေးရအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တွင်ရွေးကောက်ပွဲမှာဘာသာခြားတွေကန့်သက်ခံခဲ့ရတဲ့အပေါ်ရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းက VOE ကိုအခုလိုပြောပါတယ
်။ဒီလိုတရားမဲဖဲခွင့်မရှိတော့လို့သူတို့အချင်းချင်းပဲလေပြေတော့မင်းရသွားတယ်ဗော။ရခိုင်မှာကြားတော့ဒီမွတ်စလင်တွေကိုတရားနဲ့ရကြိုတင်ပြီးတော့မင်းထဲမယ်နိအပြင်းမထွဲဘောလို့အာနာပါနေကလာအဲ့လိုအမင်းထုတ်တာလေ။သူတို့ရခိုင်တွေတော့ချင်းချင်းမဲ့တယ်သူတို့အချင်းချင်းနိုင်တော့ဗော။အစ္စလာမ်ဘာသာဝင်တိုင်းမဲ့ဖဲခွင့်မရှိဘူး။အဲ့ဒီမှာအစ္စလာမ်ဘာသာတဲ့မှာကမန်ဆိုတဲ့လူမျိုးတစ်မျိုးရှိတယ်။သူတို့မှာစီစီအတပြတ်တွေပါတယ်လေရှိတယ်။သူတို့ကြားတော့မဲ့ဖဲခွင့်ရှိတယ်ဗော။ တနည်းအားဖြင့်ဆိုရင်အစ္စလာမ်ဘာသာထဲမှာရိုဟင်ဂျာလို့ပြောတဲ့လူတွေကိုမဲထဲခွင်းအရွေးခံခွင့်မပြုတာပါအဲ့ဒါပဲ
ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာကိုရခိုင်တိုင်းသားတွေဘက်ကပါဝင်ဖြေရှင်းခွင့်မရတာဟာအခြေအနေတွေကိုပိုးပြီးခက်ခဲစေတယ်လို့မြင်ကြောင်းဥပရှင်ကပြောပါတယ
်ဖြစ်နေကြတာကကျွန်တော်ရခိုင်ပြည်ထဲမှာဖဲမလီနဲ့ကျွန်တော်ရခိုင်ပြည်ကြာနာဖြစ်နေကြတာအငြင်းပွားမှုဖြစ်နေကြတာအကြကြီးတွေ့နေကြတာဒါမဲ့ဖြေရှင်းတာကဗမာကောင်းဆောင်တွေဖြေရှင်းတာအဲ့တော့ဘူတိုင်းကအမှားကြီးဒီအမှားကြီးကိုကျွန်တော်တို့ကကိုကိုတိုင်းဖြေရှင်းဖို့လိုတယ်ကိုကိုတိုင်းဖြေရှင်းပိုင်ခွင့်ကိုဗမာကောင်းဆောင်တွေကကျွန်တော်တို့ကဒါဥပဒေအရကိုလိုချင်နေကြတာ
ရခိုင်မျိုးသားပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နေရာပေါင်း89နေရာကိုဝင်ရောက်ရှင်ပြန်ရမှာတော့လက်ရှိထွက်လာတဲ့စီးရင်တွေအရလက်ရှိထွက်လာတဲ့စီးရင်တွေအရ55နေရာမှာအနိုင်ရထားတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရှင်
မိုင်းရင်ချင်းနိုင်ရဲ့တင်ပြချက်ဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ KNU ကမြို့သားအစည်းအဝေးအနေနဲ့အပြစ်ခတ်ရဆိုင်ရတဲ့ပြည်တွင်းငြိမ်းချမ်းရေးကိုပဲအဓိကထားစ조사နေစေကာလမှုအခုအထွေထွေရွေးကောက်ပွဲမှာလက်တွေ့ပိုင်းဝင်နိုင်ခြင်းမရှိပေမဲ့နောက်တက်လာမဲ့အစိုးရအာဏာရပါတီတို့နဲ့ဆက်လက်ညှိနှိုင်းပြီး Federal ပြည်ထောင်စုအပေါ်ထွန်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့တွဲပက်အတွင်ရင်မှုဘဒုမမန်ကပြောပါရက်ဒီအကြောင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဘဒုမမန်ခင်ဗျာဒီလောလောဆယ်အခြေအနေအပြင်ကရင်ပြည်နယ်မှာရောကရင်တိုင်းဒေသဝင်ကြီးနေရာတွေအတွက်ရှင်ပြိုင်ကြတဲ့ရန်ကုန်တိုင်းဒါမှမဟုတ်လို့ရှိရင်ဒီမွန်ပြည်နယ်နောက်ပြီးတော့ပဲခူးတိုင်းစတဲ့နေရာတွေမှာလည်းဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရရှိတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့မြင်နေရပါတယ်။အဲ့တော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ KNU အဖွဲ့အနေနဲ့ဘယ်လိုသုံးသပ်ကြလဲခင်ဗျာ
။ကျွန်တော်တို့ဒီ KNU ဒီမိုကရေစီအနေနဲ့ကတော့ဒါငြိမ်းချမ်းရေးဖြစ်စဉ်နဲ့အပြစ်ခရာဆဲရေးကနုဆောင်ရခြင်းတဲ့ကာလလည်းဖြစ်တဲ့အခါကျတော့ကျွန်တော်တို့ဓမ္မကုသိုလ်နဲ့ပြောချင်တာကတော့ဒီရေကောက်ပွဲအပေါ်မှာကျွန်တော် KNU ဒီမိုကရေစီအနေနဲ့ကဒါကျွန်တော်တို့ကကြရပါဝင်ပတ်သက်မှုမရှိဘူးပေါ့နော်။ဒီနေ့ကဖြစ်တော့လေဒီပုံမှာကျွန်တော်တို့အနောက်ဆက်မပြီးဘူး။နောက်တွန်းအားလည်းပဲကျွန်တော်တို့ဟိုတော့ပေါ့ဒီဖိအားပေးတော့လို့လည်းမလုပ်ဘူးဆိုတာကကျွန်တော်သဘောထားချက်ပါဖြစ်တော့လေ။သို့တော်လည်းပဲဒီရွက်ကောက်ပွဲကကျွန်တော်တို့ရဲ့ဒီမိုကရေစီရဲ့အကျင့်ကျင့်တစ်ခုဖြစ်တဲ့အတွက်ကြောင့်ဒီရွက်ကောက်ပွဲပေါ်မှာဆက်ပေါ်လာတဲ့ကြလာပေါ်မှာဟိုတော့ဒါဆိုတာပဲကြက်လာကြက်လာကြတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့မှဒီငញ្ញံရေးနဲ့ကျွန်တော်တို့ပြစ်ကရဆယ်နဲ့ငញ្ញံရေးနဲ့ကျော်နိုင်ငံရေးပြုံပြောင်းလေးနိုင်ရဲ့အစဉ်ကြောက်တော့ဟောတော့ကျွန်တော်တို့ဆက်လက်ကြိုးပမ်းသွားရမှာလို့အပ်ပါပြီ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့အဓိကအားဖြင့်ကတော့ဒီ KNU အဖွဲ့အနေနဲ့ KN တိုင်းရင်းသားတွေရဲ့ဒန်းတူညီမျှရေးနဲ့ဒီကိုပိုင်အုပ်ချုပ်ခွင့်အခွင့်အရေးတွေပေါ့နော်ဒီ Federal ပြည်ထောင်စုအရေးတွေကိုကြိုးပမ်းဆောင်ရွက်သွားမှာဆိုတော့ဒီရွေးကောက်ပွဲအပြီးမှာဒီအထူးသဖြင့်ပြည်တော်စုအစိုးရအနေထားမှာရောပြည်နယ်အစိုးရအနေထားမှာကရောဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှမ်းမိုးမှုကပိုရှိလာတယ်လေဒီပုံတိုင်းဆိုလို့ချင်းပိုရှိလာမဲ့သဘောမျိုးလည်းရှိလာမယ်ဆိုတော့အဲ့ဒီအခြေအနေပေါ်မှာ KNU အဖွဲ့အနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်သွားဖို့အလားအလာရှိတယ်လဲခင်ဗျဘယ်လိုမျှော်မှန်းထားလဲ
ဒီတနင်္ဂနွေတက္ကရာဆယ်ရင်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကပြည်ပြည့်စုံတဲ့အစဉ်အကြည့်ကိုမရောက်သေးဘူးဒီနေ့အချင်းပြောရရင်တော့ဒီတနင်္ဂနွေတက္ကရာဆယ်ရင်မှာပါဝင်သစ်ပါဝင်ထိုက်တဲ့ဒီတိုင်းသာအဖွဲ့ရှိတဲ့အလုံးမပါဝင်နေတဲ့ပုံမှာဒါကျွန်တော်ဆက်လက်အကြံပန်းဆောင်ရွက်လို့တွေ့ရတယ်။ဒီနိုင်ငံလုံးတကရဆေးရင်းမှာပါဝင်ပြီးပါဝင်ထိုက်တဲ့အဖွဲ့ရှိတဲ့အလုံးပါဝင်ပြီးတော့လက်မထိုးနိုင်တဲ့အဆင့်ကိုကျော်လွှားပြီးတာနဲ့ကကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲကိုကျွန်တော်တို့ဆက်ပြီးတော့သွားသွားလို့ဆိုတာဒါကျွန်တော်တို့ကြိုးစားရမှာဖြစ်တယ်။ဒီနိုင်ငံဆွေးနွေးပါမယ်ဘဲမှာလည်းပြောကျွန်တော်အဓိကကြီးမင်းချက်ကတော့ကျော်ဒီပြည်တော်စုညီကခံကြီးကျင်းပနေလို့ဖြစ်တယ်ပေါ့ဒီနေ့ကဖြစ်လဲပဲဒုတိယပြည်တော်လို့ပဲခေါ်ခေါ်ပေါ့နော်ကျွန်တော်ပြည်တော်စုညီကခံကြီးမှာကျွန်တော်ပြည်တော်စုသဘောတူညီချက်ရရှိလာမယ်ဆိုလို့ရှိရင်ပါကျော်ဒီပြည်တော်စုသဘောတူညီချက်ဆက်တော်လာတဲ့ဒီနိုင်ငံရလာတဲ့အညီကကျွန်တော်တို့ဥတည်နေတဲ့ဒီဒီမိုကရေစီနဲ့အတိုင်းအတာပြန်တန်းတူရေးကိုအခြေခံတဲ့ဒီဖက်ဒရယ်ပြည်တော်စုစနစ်ကိုတည်ဆောက်သွားဖို့အတွက်ကကျွန်တော်တို့တစ်ဆင့်ပြီးတစ်ဆင့်သွားပြီးတော့မှဂျိုးပန်းဆောင်ရွက်သွားမယ်ဖြစ်ပါ
ဟုတ်ကဲ့အခုဆရာမမန်းပြောတဲ့အထက်မှာကျွန်တော်အဓိကကြားလိုက်ရတဲ့အချက်ကတော့ဒီအပြစ်ခတ်ရဆွဲရေးမှာတနိုင်ငံလုံးအတိုင်းအတာနဲ့မပါသေးတဲ့အဖွဲ့တွေပြန်ပြီးတော့ထပ်ပြီးတော့ပါဝင်လာအောင်ကြိုးပမ်းမယ်အဲ့ဒါပြီးတဲ့အခါကျလို့ရှိရင်နိုင်ငံရေးညီလာခံကြီးတရားကျင်းပမယ်ဆိုတဲ့ညီမှန်းချက်ပေါ့နော်ဒီညီမှန်းချက်မှာလှုပ်ဆောင်လာခဲ့တဲ့တလျှောက်လုံးမှာကတော့လက်ရှိဒီဦးသိန်းစိန်အစိုးရနဲ့ဒီပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဦးဆောင်တဲ့အစိုးရဒီအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဆိုတော့ဒီအခုရွေးကောက်ပွဲအပြီးလာမယ့်လွှတ်တော်အသစ်အစိုးရအဖွဲ့အသစ်တွေပေါ်လာပြီးတဲ့အချိန်ကြီးကြရင်ရောဘယ်လိုများဆက်ပြီးညှိနှိုင်းသွားမယ်အနေအထားမျိုးမျှော်လင့်ထားတယ်ခင်ဗျာ
အဓိကရဲ့ကတော့ဒီဆိုရရဲ့ဘောရအပေါ်မှာအများကြီးကြည့်တာပြောရမယ်ဆိုလို့ရှိရင်တော့ဒီသမရယူတင်းစင်ဆိုရကာလမှာလည်းပဲကျွန်တော်တို့ပါဝင်တဲ့ပါဝင်ထက်တဲ့တိုင်းသားနဲ့ကင်အဖွဲ့စည်းတွေမပါဝင်လာနိုင်တယ်ဆိုတာကလည်းပဲကျွန်တော်တို့တိုင်းသားနဲ့ကင်ကျော်လွန်ရင်ဖွဲ့စည်းတွေက NCA လက်မှတ်ထိုးဖို့ကိုငင်းဆန်တာမဟုတ်ပါဘူးကျွန်တော်တို့အားလုံးပါဝင်ဖို့ပဲကျွန်တော်တို့အားလုံးကတောင်းဆိုကြပါတယ်သို့တော်လည်းပဲလက်ရှိဆိုရရဲ့ပဲပြောတတ်မလို့ကပြောသူတို့ရဲ့ကန့်သချက်တွေပေါ်မှာပဲအခြေခံတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒီတိုင်းသားတွေဒီနေ့ကံတော်လင်းဖို့ဒီအားလုံးကပေါင်းဝင်နိုင်ခွင့်မရတာဘူးပဲဖြစ်တယ်ပေါ့တော့ဒါကြောင့်မို့နောက်ကျက်လာမယ့်အစိုးရတွေလည်းပဲကျွန်တော်တို့တိုင်းသားလည်းနေ့ကံတော်လင်းဖွဲ့စည်းတွေအားလုံးပေါင်းဝင်တဲ့ပေါင်းထည့်တဲ့ဖွဲ့စည်းတွေအားလုံးပေါင်းဝင်နိုင်ဖို့အတွက်ကဒါအစိုးရအပေါ်မှာပဲမူတည်တယ်လို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့အတော်ပိုင်းမှာကျွန်တော် UTV မေးနေတဲ့အချက်ကတော့အဓိကအားဖြင့်ကတော့ဒါဘုံဝင်လင်းလင်းပြောရလို့ရှိရင်KNU အဖွဲ့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆက်ဆံရေးပေါ့။ဘာကြောင့်လဲဆိုတော့အခုလောလောဆယ်အားဖြင့်ဆိုလို့ရှိရင်ထူထူရုပ်ောက်ပွဲမှာတခဲနဲ့အနိုင်ရရှိမဲ့သဘောဖြစ်နေတာကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်နေတယ်ဆိုတော့ KNU အဖွဲ့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားမှာမူလငကိုဆက်ဆံရေးအခြေအနေတွေကဘယ်လောက်ထိရှိခဲ့ဘူးသလဲ။ဘယ်လောက်ထိရှိနေအောင်မလဲ
။ကျော်ဒီနေရာမှာတော့ကျွန်တော်နှစ်ပိုင်းပြောရမှာဖြစ်ပါတယ်။တစ်ပိုင်းကတော့ဒီပါတီအနေနဲ့ပေါ့နော်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ငံပါတီအနေနဲ့ကတော့ကျွန်တော်တို့အရင်ကတည်းကပြုတ်ချုပ်ရေးခက်ကတည်းကကျွန်တော်တို့အနေနဲ့ကသုံးခွင်းဆိုင်ဆိုတဲ့အခြေခံသဘောမှာငင်းငန်းရင်းနဲ့တွဲဆောင်ဆွေးရင်းနဲ့ကျွန်တော်တို့ပြည်တွင်းငင်းငန်းအကောင့်စပို့တို့ကတော့ဒါကျွန်တော်တို့ဒီမိုကရေစီဒီမိုကရေစီဖွဲ့ချုပ်ပေါ်မှာဒီမိုကရေစီအင်အားစုတရအနေနဲ့ဆိုတာပြီးမှသူကြတဲ့အဲ့ဒီအခြေခံတွေကလည်းကျွန်တော်တို့နိုင်ငံရေးရဆက်ဆံရေးတွေနဲ့အခြေခံနိုင်ငံရေးဥပဒေချက်ပြုပြင်ပြောင်းလဲမှုဒီနည်းအားဖြင့်ပြောရရင်ဒီမိုကရေစီရေးနဲ့တိုင်းသားတန်းသူရေးပေါ်မှာအခြေခံတဲ့ချက်ဆမှုတွေလာရင်လည်းကကြီးခဲ့ပဲလို့ပြောလို့ရပါတယ်ဒီအချိန်မှာကတော့ကျွန်တော်တို့ကနှစ်ပိုင်းချက်သွင်းစဉ်းစားရမှာဖြစ်ပါတယ်တစ်ပိုင်းကတော့ပါတီအနေနဲ့ချက်ဆံရေးရှိတယ်လို့တစ်ပိုင်းကတော့အစိုးရဟိုဖွဲ့စည်းနိုင်မယ်အစိုးရဖြစ်မှာလို့ဆိုလို့ရှိရင်လည်းပဲအစိုးရနဲ့ပတ်သက်တဲ့ချက်ဆံရေးကိုလည်းပဲကျွန်တော်တို့ချက်သွင်းစဉ်းစားရမှာဖြစ်ကြောင့်စသော်ကကျွန်တော်ပြောသူတွေအစိုးရဖြစ်လာမယ်ဆိုလို့ရှိရင်တော့အစိုးရနဲ့ပတ်သက်တဲ့ချက်ဆံရေးမှာကတော့ဒီထူးသဖြင့်စသော်ကကျွန်တော်ပြောတဲ့ဒီအစိုးရရဲ့အပေါ်မှာပဲဒီပြည်ရင်းငင်းရင်းနဲ့တနင်္ဂနွေတက္ကရာဆယ်ရှစ်လာမဲ့ဒီနိုင်ငံရေးစုဖွဲ့မှုနိုင်ငံရေးပုံဖော်မှုပဲပုံဆောင်မှုကတော့အဓိကဒီပြက်လာတဲ့အစိုးရပါပွဲပဲကျွန်တော်တို့ဘလောက်ကြည့်စိတ်ဆန္ဒနဲ့ဘလောက်ကြည့်ဒီနိုင်ငံရေးဆန္ဒတွေတဲ့ပေါ်မှာအများကြီးမှုပြပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ယက်တည်မှုပေါ့နော်အဲဒီယက်တည်မှုဆိုတဲ့နေရာမှာဒီအထူးသဖြင့်ကရင်ပြည်နယ်ထဲမှာဆိုလို့ရှိရင်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာပါနေခဲ့တဲ့ပြည်တိုင်းသားတွေကကိုစားပြုပြီးတော့အခုအနိုင်ရရှိခဲ့တဲ့အများစုပေါ့နော်အများစုအနိုင်ရရှိခဲ့ပါတယ်အဲဒါပေမဲ့လည်းတစ်ဖက်မှာရှင်ပြန်ရတဲ့အဖွဲ့အစည်းတွေထဲမှာလည်းတခြားဒေသတွင်းကရင်တိုင်းသားပါတီတွေနဲ့လည်းရှင်ပြန်ခဲ့ရတာရှိတယ်ဆိုတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲကကရင်တိုင်းသားကိုယ်စားလှယ်တွေရဲ့ကိုစားပြုမှုရည်တည်မှုနဲ့အနေထားအရပေါ့ဒေသတွင်းကိုဘယ်လောက်ထိကိုစားပြုမလဲအထူးဖြင့် KNU အနေနဲ့ကရောဒီလိုကိုယ်စားလှယ်တွေအပေါ်ဘယ်လိုသဘောထားရှိနိုင်မလဲဆိုတာဒီပြောပြပါလား
ဒီပဲနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကဒီပြည်မျိုးသားပါတီရဲ့ NLD ရဲ့အနေထားပဲပြော NLD မှာရှိနေတဲ့ကင်းဒီတိုင်းသားတွေရဲ့အနေထားပဲပြောကတော့ကျွန်တော်တို့ကတော့အထူးပြောပြရမလို့ပေါ့တော့အဓိကကတော့ဒီ NLD ပါတီအနေနဲ့အရင်ဒီမိုကရေစီပါတီအနေနဲ့ကိုကျွန်တော်တို့အဓိကမှန်တဲ့ target ခေပြရရှိတာပြီးသားလားဆိုတော့ကကျွန်တော်ပြောလို့ဖြစ်တယ်ဗျာဒါကြောင့်မို့ဒီ2012ခုနှစ်ကတည်းကဒီ NLD ကနေပြီးတော့မှဂျာပြောက်ဒီကောက်ပွဲဝင်ခဲ့တုန်းကသူတို့ချမှတ်ထားတဲ့သူတို့ရဲ့ရည်ရွယ်ချက်ပေါ့ဒီကောက်ပွဲဝင်ရတဲ့ရည်ရွယ်ချက်ပထမတစ်ချက်အနေနဲ့ဒါပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးပေါ့ဗျာဒုတိယတစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးပေါ့တတိယတစ်ချက်ကတော့တရားဥပဒေစိုးမိုးရေးဆိုတဲ့ဒီအခြေခံ3ချက်ကိုဒါသူတို့အနေနဲ့ဒါထုတ်ပေါ်ထားပြီးသားဖြစ်တဲ့ဒီရည်ရွယ်ချက်3ချက်ကိုဒါကြောင့်မလို့ဒီနေ့ NLDအနေရပြီလို့ပဲပြောလို့ရတာပေါ့။ရစောနေဒီပါတီအနေနဲ့မြို့သားဒီဖွဲ့ချုပ်အနေနဲ့ဒါအနေရပြီဆိုတဲ့အပေါ်မှာအစိုးရဖွဲ့နိုင်တဲ့အပေါ်မှာဖြစ်တဲ့အတွက်ခုနဥတီထားတဲ့ကျွန်တော်တို့အထူးသဖြင့်ပေါ်စီပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဖို့တော့ကျွန်တော်တို့ဒါဆောင်ရွက်သွားနိုင်မယ်ဆိုလို့ရှိရင်တော့ခုနစောစောကကျွန်တော်တို့ပြောတဲ့ဒီပြည်တွင်းငြိမ်းချမ်းရေးဆိုတာလည်းပဲတောက်ထေပေါ်သွားနိုင်မှာဖြစ်တယ်။ပေါ်စီပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးဖို့မလုပ်နိုင်တဲ့များကတော့ပြည်တွင်းငြိမ်းချမ်းရေးကိုလည်းပဲကျွန်တော်ပေါ်ဆောင်နေမှာမဟုတ်ပါဘူးဆိုတော့ကြည့်ချပါ
ဟုတ်ကဲ့ခင်ဗျာဘရိုမမန်ကျေးဇူးတင်ပါတယ်ခင်ဗျာ
ဒ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှင်များရှင် VOE American အသံဗဟုထုနဲ့မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 32 40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်မတွေအပြင်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းအစီအစဉ်တွေကိုလည်းနားဆင်ရမှာပါဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာတော့
ကျွန်တော်တို့ NLD ပေါ့နော်အဓိကတိုက်ခံပါတီကြီးကတောင်ပြိုကမ်းပြိုနိုင်တဲ့ကိစ္စကိုကျွန်တော်ဝန်တာတယ်ဒါပေမဲ့လို့ NLD ရဲ့ဒီအောင်မြင်မှုအပေါ်မှာစက်မတော်အနေနဲ့ဘယ်လောက်ထိအမှတ်ကပ်ပေးနိုင်မလဲ
တိုင်းရှမ်းတိုင်းသားများဒီပေါ်ခရစ်စီဖွဲ့ချုပ် SNLD ရဲ့ထွေထွေတွင်ရင်မှုဦးဆိုင်လိုက်ပြောသွားတာပါပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်အရင်ဦးဆုံးအနေနဲ့တင်ပြပေးမှာကတော့2015ရွေးကောက်ပွဲအတွင်းပြည်ခိုင်ဖြိုးပါတီလွှတ်တော်ကိုယ်စားလှယ်လောင်းအများစုရှုံးခဲ့တာဟာပြည်သူတွေဒါမကအောက်ခြေတက်မတော်သားတွေပါအပြောင်းအလဲကိုတကယ်လိုလားနေတယ်ဆိုတာပြသလိုက်တာဖြစ်ကြောင်းတက်မတော်အရာရှိဟောင်းတချို့ကသုံးသပ်ပါတယ်ဦးသိန်းစိန်ဆိုရထဲကဝန်ကြီးတချို့ကိုနှုတ်ထွက်စေပြီးပြည်ခိုင်ဖြိုးပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်းပြိုင်ခဲ့ပေမဲ့အများစုကရှုံးနိမ့်ခဲ့ရပါတယ်ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမဲရလတ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ9ရက်တနင်္လာနေ့ကစလို့တရားဝင်ထုတ်ပြန်ကြေညာခဲ့ရမှာအင်္ဂါမနေ့ညနေ6နာရီအထိပြည်သူ့လွှတ်တော်ကိုယ်စားလှယ်88ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်33ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်212ဦးတို့ရဲ့အမည်စင်းကိုထုတ်ပြန်ကြေညာနိုင်ခဲ့ပြီးအနိုင်ရတဲ့အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖြစ်ကြပါတယ်ဒီရွေးကောက်ပွဲကိုဝင်ပြိုင်ဖို့ဦးသိန်းစိန်အစိုးရအဖွဲ့ဝင်ကြီး36ဦးရှိတဲ့အထက်က19ဦးကိုပြည်ခိုင်ပြူပါတီအနေနဲ့ရှင်ပြိုင်ဖို့နှုတ်ထွက်စေခဲ့တာပါ။အဲ့ဒီတည်းကမှအခုချိန်ထိတော့သမရာယုံဝင်ကြီးဟောင်းဦးစိုးသိန်းတဦးသာအနိုင်ရခဲ့ပါတယ်။အစိုးရထိပ်ပိုင်းခေါင်းဆောင်တွေထဲမှာဒုသမရဒေါက်တာဆိုင်းမောက်ခန်းကလာရှိုးမြို့မှာပြန်လည်အနိုင်ရရှိသွားတယ်လို့ဒုသမရနောက်တဦးဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းဦးညံထွန်းဟာလည်းပဲခူးတိုင်းဇီးကုန်းမြို့နယ်မှာအနိုင်ရခဲ့ပါတယ်။အခုလိုအစိုးရထိပ်ပိုင်းခေါင်းဆောင်တွေရွေးကောက်ပွဲရှုံးနေရတာဟာပြည်သူတွေသာမကတက်မတော်သားတွေရဲ့ဒဏ်ခတ်မှုဖြစ်တယ်လို့စစ်တောက်လန်ရဲ့အရာရှိဟောင်းလည်းဖြစ်ဝါရှင်တန်ဒီစီမြန်မာတန်ယုံတန်မှုဟောင်းတူလည်းဖြစ်တဲ့ဦးအောင်နင်းထွတ်ကသုံးသပ်ပါတယ
်ကျွန်တော်အမြင်ပြောရင်ပေါ့လေဒါပြည်သူလူထုရဲ့ဒဏ်ခတ်ခြင်းလို့ပဲပြောရမှာပေါ့လေအမှန်တိုင်းပြောတာပါဟိုတို့လက်ရှိလုပ်နေတဲ့ဒီဝင်ကြီးတွေဆိုရင်လည်းအဲ့ဒီလူတွေထဲမှာလာအားလုံးလည်းလက်သေးလိုက်ယူနေကျင်းတဲ့လူမျိုးတမာရင်းရှိတဲ့လူမျိုးတော်တော်ရှားပါပဲအဲ့ဒါကြောင့်လို့ပြည်သူလူထုတွေမဟုတ်ဘူးကြာကျွန်တော်တို့ဒီတက်မတော်မိသားစုတွေကပါဟိုတန်ခတ်တယ်လို့ကျွန်တော်တို့ပြောလို့ရမယ်။ဘာဖြစ်လို့လဲဆိုတော့တက်မတော်အင်အားမိသားစုတွေရှိကြတဲ့ပြည်ဦးဝင်မြို့နယ်ကျွန်တော်တို့မင်္ဂလာမြို့နယ်မော်ဘီမြို့နယ်ဒီမြို့နယ်တွေမှာတကယ်တက်အင်အားတွေအများကြီးရှိတဲ့နေရာတွေကတော့မှဒီလိုစစ်တပ်ကထွက်တဲ့ပုံစံကြီးတွေကိုမထောက်ခံဘူးဆိုတဲ့ဥစ္စာကကျွန်တော်တို့ရှင်းပါတယ
်။စစ်တပ်အခြေစိုက်တဲ့မြို့နယ်တွေမှာတော့ပြည်ခိုင်မျိုးပါတီကရှုံးနေခဲ့တာဟာတမရော်သားတွေနဲ့မိသားစုဝင်တွေကနိုင်ငံရေးအပြောင်းအလဲကိုလိုလားနေကြတယ်ဆိုတာပြသလိုက်ခြင်းဖြစ်ကြောင်းဦးအောင်လင်းတို့ကဆိုပါလေ
။ဒီစစ်သားမိသားစုတွေပေါ့လေကျွန်တော်တို့စစ်တပ်တဲ့ရှိစဉ်တဲ့ကောကကျွန်တော်တို့ဒီလေအပြောင်းအလဲတစ်ခုကိုကျွန်တော်တို့လိုရင်းလိုချင်ကြပါလေ။ဒီလက်ရှိရှိနေတဲ့စနစ်ထဲမှာမလွဲလာမရှောင်တော့ဘူးဗျ။ဟိုကျွန်တော်တို့ဒီစနစ်ဆိုးကြီးထဲမှာကျွန်တော်တို့ပုံဝင်လင်းပြောရင်စစ်သားကပြည်သူတွေတော်တချို့နေရာတွေမှာစိုးပါလေ။အလူတူတယောက်ကောင်းကားမှုတဲ့ကိုကျွန်တော်တို့တက်တည်ပြရတယ်နေထိုင်လို့ဖြစ်တဲ့ကြောင့်မို့အဲ့ဒီဘဝတွေကနေပြီးတော့မှလွံ့မြောက်ခြင်းလို့လေရင်ထဲကတိတ်ပြီးတော့မှဒါတော်ဆန်းစုကြည်ကိုကြီးညိုခဲ့ကြပါလေဘယ်သူမှတော့ဖွင့်တော့ပြလုံးပေါ်မရဘူးဗျာဖွင့်ကြခဲ့ရင်တော့ ဒါကျွန်တော်တို့အကြောင်းမျိုးနဲ့အရေးယူခံနေတဲ့အတိုင်းရှိတာပေါ့
လက်ရှိအချိန်ထိအနိုင်ရပြည်သူ့တော်ကိုယ်စားလှယ်88ဦးထဲမှာ NLD ပါတီက88ဦးပြည်ခိုင်ပြိုးပါတီက5ဦး SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က2ဦးဝါဒီမိုကရက်တစ်ပါတီက2ဦးဇိုမီအမျိုးသားကွန်ဂရက်က2ဦးနဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီက2ဦးတို့အနိုင်ရထားတာဖြစ်ပါတယ်အနိုင်ရတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်33ဦးထဲမှာ NLD ပါတီက29ဦးပြည်ခိုင်ပြိုးပါတီက2ဦးနဲ့တတိပုဂ္ဂလအဖြစ်ဝင်ပြိုင်တဲ့သမရယုံဝန်ကြီးဦးစိုးသိန်းနဲ့ဇိုမီအမျိုးသားကွန်ကရစ်ပါတီကတဦးတို့ဖြစ်ကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်212ဦးအနိုင်ရတဲ့အနေနဲ့ NLD ပါတီကအနည်းဆုံး150ကျော်အနိုင်ရထားပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကအစိုးရဖွဲ့နိုင်ခဲ့ရင်တော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပါဝင်တိုင်းပြည်အနာဂတ်အတွက်တက်မတော်နဲ့ဆက်လက်ညှိနှိုင်းလက်တွဲဆောင်ရွက်သွားမှသာတိုင်းပြည်တိုးတက်မှုရမှာဖြစ်တယ်လို့ဦးအောင်နေတို့ကသုံးသပ်ပါတယ်။
တော်ဆန်းစစ်ကြီးကျွန်တော်လွတ်တော်ရဲ့ကြောက်ပြည့်ရဲ့နောက်ပိုင်းမှာကျွန်တော်တို့လက်ရှိကာကွယ်ရေးဦးစီးချုပ်လုပ်တဲ့ဒီပြည်သူ့မှုကြီးမင်းအောင်နိုင်ပင်လည်းတော်ဆန်းစစ်ကြီးကိုလိုလေးတလေးသလားရှိခဲ့တဲ့ပုဂ္ဂိုလ်မျိုးပါကျွန်တော်တို့ကြားပြည့်ရဲ့တရင်ရလည်းတော်ဆန်းစစ်ကြီးနဲ့ပြည်သူ့ကြီးမင်းအောင်နိုင်ကိုတွေ့ဖို့ဆုံဖို့လုပ်ခဲ့ကြတာလေးရှိပါတယ်။နောက်တကယ်လည်းပြောရတော့ဗျာနေပြည်တော်မှာအဲ့ချိန်တုန်းကတော်ဆန်းစစ်ကြီးအနည်းမဆွေးနွေးပွဲပေါ့ဗျာသူကွင်းပြင်ကိုဒါပုဂ္ဂိုလ်ကြီးမင်းအောင်နိုင်ကပေးလိုက်တဲ့အပေါ်မှာပုဂ္ဂိုလ်ကြီးမင်းအောင်နိုင်ကအဲ့လိုပေးရပါမလားဆိုတဲ့အနေထားမျိုးနဲ့ရင်သွားနေသူပေါ့ဗျာပုဂ္ဂိုလ်မကြီးကလည်းဒီတော့မှခေါ်ပြီးတော့မှချက်ခံတဲ့အနေထားမျိုးရှိတယ်ဆိုတဲ့တဲ့မျိုးကျွန်တော်တို့ရှားခဲ့ပါတယ်မှန်လဲမှန်ပါလေအဲ့ဒီနောက်ပိုင်းမှာပုဂ္ဂိုလ်ကြီးမင်းအောင်နိုင်ကဟာလာပုဂ္ဂိုလ်မကြီးတန်းရွှေရဲ့ပေါ်လာကိုခံယူပါမယ်ဆိုတဲ့စကားမျိုးတွေပြောလာတဲ့အနေထားမျိုးတွေဖြစ်လာတယ်ဗျာအဲ့တော့ပုံရင်းပြောတော့ဒီအချိန်ဆုံးထားတဲ့ကျိုးတွေပြတ်သွားမယ်ဆိုလို့ရှိရင်အခုလက်ရှိဒါပေမဲ့ဒီမေအောင်နိုင်ဒီလေဒါတော်ဆန်းစစ်ကြီးကိုဟိုနမော်လေးမေးသေးစာနဲ့ကြိုဆိုပြီးတော့မှပေါင်းပြီးတော့မှလောက်ချလိမ့်မယ်လို့ကျွန်တော်တို့မြင်တယ်
။လက်ရှိရွေးကောက်ပွဲအနိုင်ရမဲဆင်းနေအရတချို့တိုင်းသားပါတီတွေဟာကိုယ်တိုင်းသားဒေသတွေမှာငိုကမှန်းထားသလိုအများစုအနိုင်မရပဲဖြစ်ခဲ့ရပါလေ
။ကိုညာဝင်းအောင်ရဲ့တင်ပြချက်ကိုနားဆင်ခဲ့ရတာပါ။တော်ရရှင်များရှင်အခုကျင်းပပြီးစီးခဲ့တဲ့သမိုင်းဝင်ထွေထွေရွေးကောက်ပွဲကြီးဟာပြည်သူတွေရဲ့မျှော်လင့်ချက်ကိုဖော်ဆောင်ပေးနိုင်ပါမလားဆိုတာကိုအင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကသုံးသက်ဆွေးနွေးချက်တွေကိုပြန်လည်ထုတ်လွှင့်ပေးပါမယ်။ထုတ်လုပ်သူမဆုမုံနဲ့မတ်တိန်ကြီးထိုက်တို့ကစီစဉ်တင်ဆက်ထားပါတယ်ရှင်။
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကနေကြိုဆိုပါရစေ။ဒီညဓာတ်ရိုက်လေလံအစီအစဉ်မှာတော့အခုထွက်ပေါ်လာနေတဲ့ရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီးတော့ပြည်သူတွေလိုလားနေတဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရတရားပေါ်လာဖို့အာမခံချက်ဘလောက်ရှိနေပြီလဲဆိုတာကိုဆွေးနွေးကြရအောင်ပါရှင်။ကျမတို့ဒီဆွေးနွေးဝိုင်းမှာဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်ရေးမှူးဗိုလ်မှူးကြီးခေါ်ကာဖြစ်ပါတယ်။နောက်ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီက SNLD ကြားကောင်းပါတီရဲ့ဒီအထွေထွေအတွင်ရေးမှူးဦးဆိုင်လိတ်ကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေလည်းစောင့်ဆိုင်းနေကြပါတယ်ရှင်။ပထမဆုံးတော့ကျမအဆရာဦးဆိုင်လိတ်ကိုအရင်ဆုံးဟိုမေးကြည့်ခြင်းပါတယ်ရှင်ဒီအခုရွေးကောက်ပွဲရလဒ်တွေကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာနေပါပြီအခုချိန်ထိထွက်လာတဲ့ရလဒ်တွေအရတော့အဓိကအတိုက်အခံပေါ့နော်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြက်ပြက်သားသားနိုင်နေတဲ့အခြေအနေမှာရှိသလိုနောက်ထပ်လည်းဟိုတောင်ပြိုကမ်းပြိုပေါ့နော်နိုင်အောင်မဲ့အလားအလာတွေလည်းတွေ့နေရပါတယ်တွေ့နေရတော့အခုရလဒ်တွေအရဒီရတအစိုးရတရားဖွင့်နိုင်မယ်အလားအလာပေါ့နော်အာနာလွှဲပေးမယ်အမခံချက်ပေါ့နော်ဆရာဘလို့များသုံးသပ်ပါလေရှင်ဘလို့များဆရာတို့မျှော်လင့်ထားပါလေ
ပထမဆုံးပြောချင်တာက S ကျွန်တော်တို့ NLD ပေါ့နော်အဓိကတိုက်ခံပါတီကြီးကတောင်ပြိုကမ်းပြိုနိုင်တဲ့ကိစ္စကိုကျွန်တော်ဝန်တာတယ်ဒါမဲ့လို့ NLD ရဲ့ဒီအောင်မြင်မှုအပေါ်မှာစက်မတော်အနေနဲ့ဘလောက်ထိအမခံချက်ပေးနိုင်မလဲကာကွယ်ရေးဦးစီးချုပ်အနေနဲ့ဒီကပွဲရလတ်ကိုလုံးဝအပြည့်အမှတ်ပြုမယ်လို့ပြောထားပေမဲ့လို့လက်ရှိကျွန်တော်ရှမ်းပြည်နယ်မှာကြုံတွေ့နေရတဲ့အနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်တမရရဲ့သဘောထားဟာမှန်ကန်ပါမလားလို့ကျွန်တော်တန်တရားဖြစ်เสียဖြစ်တယ်။ဒီကပွဲပြီးပြီးနောက်တစ်ရက်မှာပဲဝါဟိုင်း SSP SA ဌာနချုပ်ကိုတမရကဝင်ပြီးတိုက်ခိုက်နေတယ်။အဲ့ဒါဟာဒီကပွဲတစ်ခုလုံးရဲ့မဲရလတ်ကိုအပြည့်အမှတ်ပြုဖို့ရာတရက်နေ့အလိုမှာစပြီးတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဒီကပွဲရလတ်ကိုအပြည့်အမှတ်ကျူပူရအတွက်အနောက်ရှက်လုံးဝဖြစ်စီပါတယ်ဒါကြောင့်မို့လို့နောက်လာမယ့်အစိုးရပေါ့နော် NLD ကဥဆောင်မယ့်အစိုးရကိုတက်မတော်အနေနဲ့ ဟိုလုံးဝချူစင်းစွာအတိမတ်ချူနိုင်ပါမလားဆိုတာလုံးဝတန်လျာချစ်စရာဖြစ်နေတယ်လို့လည်းသုံးသပ်လို့ပါတယ
်။ဒီရွေးကောက်ပွဲရလဒ်တွေထွက်ပြီးအာနာလွှဲပြောင်းဖို့ကာလကလည်းလမ်းနဲ့ချီပြီးတော့ကြာမြင့်အောင်မှဖြစ်ပါတယ်။ဒီကာလတွင်မှာစည်ရင်းအခြေအနေမအေးတာကိုအကြောင်းပြပြီးတော့အာနာလွှဲပြောင်းရေးအစိုးရတည်းတည်းပေါ်ပေါက်လာရေးအခက်အခဲတွေများပေါ်လာနိုင်ပါသလားရှင်။ဒီတိုက်ပွဲတွေတိုင်းရင်းသားအရေးတွေနဲ့ပတ်သက်ပြီးတော့ဗိုလ်မှူးကြီးခွန်အုပ်ကဘယ်လိုများမှတ်ချက်ပေးချင်ပါလဲ။
ဟုတ်ကဲ့ခင်ဗျာကျွန်တော်မှတ်ချက်ပေးချင်တာကတော့ဒီဝမ်ဟိုက်တိုက်ပွဲဒီစံပြင်းနောက်ပိုင်းတိုက်ပွဲဒီပုံသဏ္ဍာန်ကိုကြည့်ရရင်တော့ဒီတပ်မတော်ဘက်ကသူ့ရဲ့စီရေးစီမံချက်စီရေးစီမံချက်မူလတဲ့ကစထားပြီးတော့အဲ့ဒီ operation plan အတိုင်းသွားနေတဲ့ပုံမျိုးပေါက်တယ်လို့တော့ကျွန်တော်တွက်လို့ရတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့ပဲပြီးသွားတယ်ကျွန်တော်တို့ရဲ့နှစ်ပတ်ထိုးရတဲ့ရှစ်ဖွဲ့ရဲ့တောင်းဆိုချက်မှာတော့ဒီတိုက်ပွဲတွေကိုအမြတ်ဆုံးကျဆဲပေးပါကျွန်တော်တို့ကတော့တိတိလင်းလင်းပဲတောင်းဆိုထားတယ်နောက်ပြီးတော့ဒီတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဆောက်ခင်တဲ့ဒီနိုင်ငံရေးစူးစစ်ပွဲကိုပွားမဲ့လမ်းကြောင်းတွေနောက်ဆက်စစ်ပွဲကိုလမ်းကြောင်းတွေပိတ်ဆို့နောက်နေသွားပါအောင်လဲဆိုရင်ပါတစ်ဖက်ကလည်းပဲဒီရွေးကောက်ပွဲကဒီအောင်မြင်ဖို့ပြောရတဲ့ပြီးသွားတဲ့အခါမှာဒီအနိုင်ရတဲ့ပါတီတွေနေနဲ့လည်းဒီကျွန်တော်တို့တွေလည်းအကုန်ပြည့်ချီးကျူးပါတယ်။အချိန်ထဲမှာကျွန်တော်တို့တိုင်းပြည်ပြည်သားတွေဟာတို့ရဲ့ဒီမိုကရေစီအခွင့်အရေးကိုအသုံးပြုပြီးတော့အစာတမဲတွေကိုပေးတဲ့နေရာမှာတို့တွေနဲ့ဒီကိုလိုချင်တဲ့ဒီအပြောင်းလဲတစ်ခုစနစ်ဟာလားပြောင်းလဲဖို့စနစ်တစ်ခုလုံးကိုပြောင်းလဲဖို့အထိပြင်ဆင်မှုနဲ့ဒီအမဲပေးဖို့ဆုံးဖြတ်ချက်တွေကလည်းပဲအင်ပတာမှဒီဒီမိုကရေစီတိုင်းပြည်ရဲ့ဟုတ်လားနိုင်ငံသားတွေရဲ့ဟိုဒီတို့အရေးချင်းအရေးအေရိုပြည့်ပြီတာကိုကျွန်တော်တွေ့ရပါတယ်အဲဒါကြောင့်ဒီလိုအရေးပြည့်ပြီတဲ့နိုင်ငံသားတွေကကိုယ့်ရဲ့စာနာပွဲကိုစတိကျပေးရအပြင်ဒီကျွန်တော်တို့ဒီစနစ်ပြောင်းလဲမှုကိုကျွန်တော်ဥတည်တယ်ဆိုတာတစ်ချက်ကပေါ်ပါတယ်သို့တော့အဲ့ဒီနေရာမှာလက်ရှိတပ်မတော်ရဲ့ဒီစီရေးရေးမှန်းချက်နဲ့ဒီစီရေးပြင်ဆင်မှုနဲ့တော့ပြန်ထိန်းကြီးဖို့တော့လိုလာလို့လို့ကျွန်တော်ယူဆပါတယ်ဒါကြောင့်အဲ့ဒီနေရာမှာဘယ်ဘက်ကမှဒီပုဂ္ဂိုလ်စီဘက်ကလည်းပဲဒီအတိုင်းရပါတီဘက်ကလည်းပဲမိမိတို့ရဲ့အတိုင်းရမှုပေါ်မှာရရှိလာတဲ့ဟာလားအစိုးရဖွဲ့ခွင့်နေပါတယ်တစ်ဖက်ကပြင်ဆင်တယ်လို့တခြားကတပ်မတော်ဘက်ကလည်းပဲသူရဲ့ဖြည့်ရည်ရမကြတဲ့ဘာရှိလို့ဘယ်လိုလုဆောင်နေလဲဆိုလဲဟာလေကိုထိကြည့်ပြီးတော့ထိကြည့်ပြီးတော့တွားကြဖို့ထိကြည့်ပြီးတော့တွားမှသာခင်ကျွန်တော်တို့ဒီပုံပေါ်ပါတော့ချိုးမွေးတဲ့အကူပြောင်းဖြစ်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဘုံမကြီးခေါ်ကအဲ့တော့ဒါကတော့တပ်မတော်အပိုင်းပေါ့နော်တပ်မတော်အပိုင်းနဲ့ပတ်သက်ပြီးတော့ကျမတို့အခုဆွေးနွေးဖို့ရှိနေတဲ့လူတွေကိုသောရရှင်တွေကိုကျမအလှည့်ပေးချင်ပါတယ်ရှင်ကိုနေဦးလင်းဒီဟိုလူရင်းတူရှင်ဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ကျွန်တော်တပ်မတော်ရဲ့သဘောထားကိုကျွန်တော်အတွေ့အကြုံရပေါ့နော်လေးလာကြည့်တဲ့လောက်ဆိုလို့ရှိရင်တော့ဒီခုစစ်ဖြစ်နေတယ်ဆိုတဲ့အပိုင်းနေတာစစ်သဘောတရားအရာဆိုခြွေစစ်လို့ခေါ်မှာပေါ့နော်ရန်သူရဲ့လက်နဲ့ထဲမှာလက်ထဲမှာလက်နဲ့နဲအောင်လုပ်တဲ့သဘောလောက်ပဲဖြစ်ပါတယ်သူတို့ကစီးရေးရာကွန်ထရိုးလုပ်ထားပြီးတော့နိုင်ငံရေးကိုဖွင့်ပေးထားတဲ့အခါကျတော့ဒီဘက်ကတောင်ဦး NLD တောင်နိုင်သွားပြီဆိုလိုတဲ့သဘောကနိုင်ဒီနိုင်ငံရေးဘက်ကိုသူတို့ကရှင်းပြောရင်ဗျာဒီပြည်တော်စုကြီးတည်တံ့ဖို့ဆိုတာတခုပဲလိုပါတယ်အဲ့ဒါကတိုင်းရင်းသားတွေကခွဲမထွက်ဘူးလို့ပြောပါအဲ့ဒါတော့ကြီးညာလိုက်ပါအကုန်လုံးစစ်တပ်ကိုဗမာစစ်တပ်အကုန်လုံးရုပ်သိမ်းပေးလို့ရတယ်ဗျာ
အခုဒီကိုနေဦးလင်းပြောတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်မဘုံမကြီးခေါ်ကာကိုပဲအလှည့်ပေးချင်ပါတယ်ဘုံမကြီးခေါ်ကာဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာများပြောချင်ပါလဲ
ကျွန်တော်ဒီတော်လိုင်းတပ်သားနှစ်40ကျော်ပေါ့အဲ့ဒီအထူးကတော့တိုင်းသားတွေတောင်းနေတာကခေါ်ထွက်ရေးမဟုတ်ပါဘူးအမျိုးသားတန်းတူရေးပါတန်းတူရေးသူအခွင့်အရေးအောက်ပါပြည်တော်စုကြီးကိုအတူတကွဖူပေါင်းတည်ဆောက်ပြီးတော့အတူတကွနေထိုင်မယ်ဆိုတဲ့မူကကျွန်တော်တို့တပ်ပေါင်းစု sorry အစစ်စစ်ရဲ့မူဖြစ်ပါလားဒီတပ်ပေါင်းစုအားလုံးရဲ့မူကဆက်တဲ့ပြည်တော်စုကြီးတည်ဆောက်ရေးဖြစ်ပါလားဒီပြည်တော်စုတည်ဆောက်တဲ့နေရာမှာခွဲထွက်ဖို့ဆိုတာမပါပါဘူး
ဟုတ်ကဲ့ပါရှင်ဒါကတော့တက်မတော်အပိုင်းပေါ့နော်တက်မတော်ကဘလောက်ထိအာနာလွှဲပေးရေးအတွက်အမခံချက်ရှိသလားဆိုတဲ့အပိုင်းပြီးတော့ကျမနောက်တစ်ခုပြောင်းချင်ပါတယ်အဲ့ဒါတော့အခုလက်ရှိအာနာရ
ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဦးသိန်းစိန်ရဲ့အစိုးရဟာဒီလောက်လွယ်လွယ်နဲ့အာဏာလွှဲပေးမလားကျမတို့အနေနဲ့ဘာတွေသတိထားဖို့လိုလဲဆိုတော့ကျမဟိုသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမြင်လေးကြားပါရစေရှင
်။အဲဟုတ်ကဲ့ဒီအာဏာလွှဲပြောင်းပေးမလားလွှဲပြောင်းမပေးဘူးလားဆိုတာဟိုဥစ္စာပေါ်မှာမူမတည်ပါဘူးအာဏာရပြည်ခိုင်ပြုတ်ပါတီပေါ်မှာမူမတည်ပါဘူးတကယ်တကယ်ကျတော့ဟိုတမတော်ပေါ်မှာမူတည်တာပါဘာလို့ဒီစကားကျွန်တော်ပြောရသလဲဆိုတဲ့အခါကျတော့ပြည်ခိုင်ပြိုးပါတီဆိုတာတပ်မတော်ကဒါပေါက်ဖွားလာပြီးတော့အခုလက်ရှိမှာဆိုရင်လည်းတပ်မတော်နဲ့ပူးပေါင်းပြီးတော့မှတိုင်းပြည်ရဲ့ဒီအာဏာကိုကတော့အစိုးရအာဏာကိုရအောင်ယူပတ်ပွဲမှာကြိုးစားခဲ့တယ်ဆိုတာဒါကျွန်တော်တို့အားလုံးပြည်ပြီးသားပါယူပတ်ပွဲနီးကပ်လာတဲ့အချိန်မှာမှအဲ့ဒီတပ်မတော်ကနေပြီးတော့မှတကယ်ထိတ်ကြအဆင်မြင့်ဒါဘူချုပ်ကြီးအယောက်90လောက်တခါလဲဝင်လာပြီးတော့မှပါတီကိုကွန်ထရိုးလုပ်တာယူကော့ပွဲဝင်တာအကုန်လုံးလုပ်တာတွေတွေ့ရလိမ့်မယ်ဆိုတော့ကျွန်တော်ဆိုလိုတဲ့သဘောကတမရောကလွှဲပေးမလားမလွှဲဘူးလားဆိုတဲ့ကိစ္စပါဆိုတော့အဲ့ဒါနဲ့ပတ်သက်လို့ဘလို့အရေးရောက်နေတွေ့လဲဆိုတော့ကျွန်တော်တို့အထောက်အထားတွေကြီးလိုက်တဲ့ခါကျတော့ပြီးခဲ့တဲ့သတ္တကာလအတွင်းမှာဒါတက်ဆိုင်ရာပြည်နယ်နဲ့တိုင်းမှာပေါ့နော်ပြည်နယ်နဲ့တိုင်းနေမှာဝန်ကြီးချုပ်ခန့်တဲ့ကိစ္စကိုတမရကပဲခန့်မလားသို့မဟုတ်တက်ဆိုင်ရာလွှတ်တော်တွေကနေပြီးဝန်ကြီးချုပ်ဒီဘက်ခန့်ပေးမလားဆိုပြီးတော့ဖွဲ့စည်းပုံပြင်ဖို့ဆိုပြီးတော့မှကြိုးစားခဲ့ပူတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီကံပြိုးပါတီရော NLD ရောအကြတာအမတ်တွေအကုန်လုံးကဒီကိစ္စကိုသဘောတူပါတယ်သဘောတူပေမဲ့တမရောကသဘောမတူတဲ့အတွက်ကြောင့်မလို့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်168ပြင်ဖို့ဆိုတဲ့ဟာမဖြစ်ခဲ့ပါဘူးပြောမယ်ဆိုရင်ဒီဟိုဝန်ကြီးချုပ်ဒီဘက်ကြီးအဆင့်ဆိုတဲ့ဟာကပြည်တော်စုအစိုးရနဲ့ဆိုင်ရင်ပြင်းနေပါတယ်အဲ့ဒီပြင်းနေတဲ့ဟာလေးကတော့မှဒါသက်ဆိုင်ရာလွတ်တော်တွေကိုလွှဲအပ်ပေးဖို့တမရောဘက်မှာအဲ့ဒီတော့ကသူကဟိုသဘောထားမရှိဘူးဆိုတာကိုသူကပြခဲ့တယ်ဆိုတဲ့ခါကျတော့အခုလောလောဆယ်အာဏာအလဲပြောင်းဆိုတာတကယ်သမယိုးကြဖွဲ့စည်းပုံအခြေခံဥပဒေအတိုင်းရိုးရိုးပဲကြည့်မယ်ဆိုရင်တော့တမရောကကြံပြနေတဲ့ဝန်ကြီးဌာနကလွဲရဲသမရဒုသမရနဲ့ဝန်ကြီးဌာနတွေအကုန်လုံးကဒါအရက်သာအုပ်ချုပ်ရေးအောက်ကိုရောက်သွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်အဲ့တော့အဲ့ဒါတွေကိုကြည့်ရတာတမရောရဲ့အနေအထားကိုကြည့်ရတာဒါတွေကိုလွှဲပေးဖို့ဟိုအချိန်နဲ့ဖြစ်ပုံမရသေးဘူးအဲ့ဒါကတော့နောက်ပြီးတော့မှကျွန်တော်တို့တိုင်းပြပါတယ်ဒါမျိုးကတစ်ချိန်မှမဖြစ်ဘူးသေးတဲ့အခါကျတော့နောက်ရှေ့မှာဖြစ်ခဲ့တဲ့အနေအထားတွေတစ်ခုချင်းတစ်ခုချင်းကိုကြည့်လိုက်တော့အဲ့လိုအများကြီးမပြောနဲ့ဝန်ကြီးဌာနတစ်ခုချင်းနောက်ပြီးတော့မှဒါရန်ကုန်စီပင်သားရလိုမျိုးသိပြီးတော့ကြီးကျယ်တဲ့ဟာမဟုတ်တဲ့ဟာလေးတွေမှတော့မှဆွဲပေးဖို့ဆိုတဲ့အရေးအယောင်တွေကျွန်တော်တို့မတွေ့ရသေးတော့သိပြီးသေးသေးချာချာဟိုဘာလဲလွှဲပြောင်းမှုတွေချောချောမှုတွေဖြစ်လာမယ်ဆိုတာကတော့ဒီနေ့ချိန်မှာပြောဖို့အများကြီးစိုးသေးတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ကျွန်မဆရာဦးဆိုင်လေးကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ဆက်တည်းမေးချင်ပါတယ်အဲ့ဒါတော့ဒီအခုလက်ရှိအခြေအနေကတက်မတော်ကဒီအာဏာလွှဲပေးဖို့စိတ်ချလက်ချဖြစ်နေတဲ့အခြေအနေမျိုးအခင်းအကျင်းမျိုးတွေရှိနေပြီလားရှင
်ကျွန်တော်ဘက်ကတော့တက်မတော်ကိုလုံးဝကိုညှော်လင့်ထားတယ်ဒါပေမဲ့ကျွန်တော်ညှော်လင့်ချက်ကတီးပြည့်စုံဖို့ဆိုတာအမှန်တန်ကိုညှော်လင့်ချက်ဝေးနေပါသေးတယ်ဘာဖြစ်လို့ပြောလို့ဆိုတော့တက်မတော် UEC အစိုးရဒီဥစ္စာသုံးနာညီတတိကံမှာဥသေးဦးတို့ဥရှင်မန်းတို့ကိုယ်တိုင်က NLD ရဲ့အောင်နိုင်မှုကိုသူတို့ဂုဏ်ပြုတယ်ကြီးကျူးတယ်အတိအမှတ်ပြုတယ်ဆိုပေမဲ့လို့တပ်မတော်အနေနဲ့ကဖွဲ့စည်းပုံခြေခံဥပဒေနဲ့တည်မီပြီးတော့မှနောက်ထပ်ငင်းပယ်ပိုင်ခွင့်အများကြီးပိုင်ဆိုင်ထားပါတယ်စောစောဆရာစီသူအောင်မြင့်ပြောသူ168အရာပြည်နယ်သုံးမုတ်တိုင်းနယ်ရဲ့ဝန်ကြီးချုပ်ကိုသမရကကာလင်းခံပိုင်ခွင့်ရှိတယ်နောက်မျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာတပ်မတော်ကပဲကြီးစိုးထားတယ်။နောက် 25ရာခိုင်နှုန်းကနေမထောက်ခံဘဲနဲ့ကျွန်တော်ဖွဲ့စည်းပုံပြင်ဖို့မဖြစ်ဘူး။မဖြစ်နိုင်ဘူး။ဒေါ်လောဆယ်ဒီရွေးကောက်ပွဲအနေအထားကိုကြည့်မယ်ဆိုလို့ရှိရင် KP မိုင်းရှူအဲ့နှမျိုးနယ်ကိုပယ်လိုက်တယ်ဝ9မျိုးနယ်မပါဘူး။ဆိုတော့ရွေးကောက်ပွဲမှာတင်ကို55ရာခိုင်နှုန်းကမပြည့်ပါဘူး။ဒီမိုကရက်တစ်အင်အားစုတွေအတွက်ပေါ့နော်။ဒါကြောင့်မလို့တက်မတော်အနေနဲ့လက်ပိုက်ပြီးကြည့်နေနိုင်လို့ရတယ်တက်မတော်မပါဘဲနဲ့ဘယ်လိုမှဖွဲ့စည်းပုံပြင်လို့မရဘူးဆိုတော့အပြောင်းလဲဖြစ်ဖို့ဆိုလို့ရှိရင်တက်မတော်ရဲ့သဘောထားကြီးမှုပေါ်မှာကျွန်တော်အများကြီးမှီတီးနေပါတယ်ဒါပေမဲ့တက်မတော်ကိုယ်၌ကဒီနေ့တိုင်းသာစီလုံးညီညွတ်ရေးကိုအထောက်အကူပြုစီမဲ့လောက်ရမျိုးတက်ကိုတိုင်းသာစီလုံးညီညွတ်ရေးကိုပြုပြည့်စီမဲ့ထိုးစစ်ဆင်မှုမျိုးကိုဇက်တိုက်လုပ်နေတာတွေ့ရပါတယ်ဒါကြောင့်မလို့တက်မတော်ပေါ်မှာအပေါ်မှာကျွန်တော်အနေနဲ့ဘယ်လိုမှမျှော်လင့်စရာအကြောင်းမရှိသေးဘူးဒါကြောင့်မလို့ပြည်သူတရားလုံးကတက်မတော်ရဲ့လောက်ရဟာလမ်းကြောင်းတွေ့ဖြစ်နေတယ်ဆိုတာကိုဆန္ဒပြနိုင်တယ်ထုတ်ဖို့ပြောပြနိုင်တယ်ဆိုလို့ရှိရင်တော့တက်မတော်ရဲ့သဘောထားပြောင်းလာနိုင်စရာရှိတယ်တက်မတော်ရဲ့သဘောထားမပြောင်းသေးဘူးကျွန်တော်မှအခုပြောင်းအတွက်မျှော်လင့်ချက်တိတ်မရှိဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးဆိုင်လေးအဲ့တော့ကျမတို့ဒီဟိုပါဝင်ဆွေးနွေးဖို့ဆောင်ဆိုင်နေတဲ့ကျမတို့သောရရှင်ကိုကျော်ဦးကိုကျမအလှည့်ပေးချင်ပါတယ်ရှင်ကိုကျော်ဦးပါဝင်ဆွေးနွေးလို့ရပါတယ်ရှင်
ကျွန်တော်တို့ကပြည်ပြည်တယောက်ဖြစ်တော့ဗောနော်မဲမထွက်ရတာတခုပဲစိတ်မကောင်းဘူးဖြစ်ရတာဗောနော်
ဟုတ်ကဲ့ပါကုချိုဦးကျေးဇူးတင်ပါတယ်ရှင်အဲ့တော့ကျမတို့ဒီ VOA ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့သူတွေကိုလည်းကျမအလှည့်ပေးပြီးတော့ဟိုဆွေးကျမကပဲကိုးစားဝင်ပြီးတော့မေးပေးချင်ပါတယ်ဒါတော့ဒီရှမ်းပြည်နယ်တောင်ပိုင်းသားကိုဦးစာရင်းလာတာပါသူရေးလာတဲ့အကြောင်းကတော့ဒီအတိုက်အခံတွေအပြတ်အသတ်နိုင်ခဲ့လိုက်တာဟာဆိုလို့ရှိရင်တဲ့ဒီအာနာယစေအုပ်စုကိုအင်ဒရီယာယထွက်ပေါက်ပေးလိုက်နိုင်မဲ့အခြေအနေမျိုးကိုမြင်နေရပါတယ်ဆိုပြီးတော့သူကပြောထားတော့ဘုံမူကြီးခေါဥကာကိုကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဟု
တ်အဲ့ဒီလိုဘုံပတ်ချက်ကတော့ကျွန်တော်အမြင်ပေါ့လေနည်းနည်းလေးစောတယ်လို့ထင်တယ်ဒါကြောင့်အဲ့ဒီလိုဒီသူရဲ့ဟိုပါပေါ့အင်ဒရီယာယထွက်ပေါက်ဆိုတာက2008ကိုပြင်ပြီးတော့2008ရဲ့ဒီဟိုပါပေါ့လေဒေါက်တာဘူဒီပေါ့ဖဒလေဒီတော့ဒီဖွဲ့စည်းပုံချင်ဥပဒေလိုပေါ်လာတဲ့အခါကျရင်တော့အဲ့ဒါထပ်ပေါက်ဖြစ်ပါလိမ့်မယ်ဒီရေကောက်ဖွဲ့ဒီတပတ်ထဲတော့ဒီတပ်ပဒီထွေအဆင်းကြီးကထပ်ပေါက်ဖြစ်သွားလိမ့်မယ်ဆိုတော့တကယ်လို့စတာဆိုးနေကြလားလို့ကျွန်တော်အဲ့ဒီလေးပြန်ပြခဲ့ပါ
ခုအတိုက်အခံတွေဟာစေစုနဲ့3ခုလောက်ခိုင်ခိုင်မာမာအတိုက်အခံဟိဆိုပြီးတော့ရက်တီလာခဲ့တာပါအဲ့တော့အခုပြည်ခိုင်ပြိုးဟာရှုံးနေသွားတဲ့သူတွေဟာအတိုက်အခံခေါင်းတွေအဖြစ်ဆက်ပြီးတော့ရက်တီနိုင်မယ်အလားအလားဆရာဦးဆိုင်လေးဘယ်လိုများရှုမြင်ပါလဲရှင
်တခုပဲရှိပါတယ်ပါတီနဲ့တက်မတော့အဲ့နှစ်ခုမှဂျာမင်းကျက်သွားရင်တော့လေအတိုက်အခံခေါင်းတခုဖြစ်လာနိုင်တာပေါ့နော်ဒါပေမဲ့ပြည်ခိုင်ပြိုးရဲ့အနေအထားကတက်မတော့နေကူးပြောင်းလာတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်နေခါကြတော့ဂျာမင်းတခုပြတ်မပြတ်ဆိုတာကျွန်တော်ခံမှန်းလို့မရပါဘူးညှော်လင့်စရာလည်းမရှိပါဘူးဒါကြောင့်မို့လို့အတိုက်ခံကောင်းတဲ့ရက်တီဖို့ဆိုလို့ရှိရင်တက်မတော်ကိုတီမီနေတဲ့အနေအထားမျိုးမိခိုးနေတဲ့အနေအထားမျိုးကလည်းလုံးဝကင်းလို့ရပါမယ်နောက်တက်မတော်ကိုနိုင်ကလည်းကိုတောင်ကိုခြေပြွန်တဲ့တက်မတော်ကောင်းတစ်ခုပေါ့နော်လုံကြုံရေးတရက်ကူတာအာယုံဆိုင်တဲ့တက်မတော်ကောင်းတစ်ခုဖြစ်တယ်အဲ့လိုပြတ်ပြတ်သားသားရက်တီနိုင်ကြမယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အတိုက်ခံတစ်ခုဖြစ်လာလိမ့်မယ်လို့ညွှန်လင်းရပါတယ်
။နောက်အခုကတော့တစ်မိနစ်လောက်အချိန်ရပါသေးတယ်။ကျွန်မဆရာဦးစီတောင်မြင့်ကိုအလှည့်ပေးချင်ပါတယ်ရှင်။အဲ့တော့နိုင်ငံတည်ငြိမ်ရေးပေါ်အစိုးရအသစ်မပေါ်ပေါက်ခင်ကြားဟိုဘာသာရေးလူမျိုးရေးဒီနိုင်ငံတည်ငြိမ်ရေးအခြေအနေပေါ်ဆရာဘယ်လိုများသုံးသပ်ပါလဲရှင်
။အဲ့ဒါဒီနဲ့ပတ်သက်ရင်တော့အချို့သောဟိုအဖွဲ့အစည်းတွေအပြတ်မောက်လုံလာနိုင်တယ်ဆိုတဲ့အခါကတော့တွက်ဆမှုတွေရှိပါတယ်။ဒါပေမဲ့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။အခုဆိုရင်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်ဆန်းစုကြည်တို့ကအစ်စ်တိုင်းအစ်စ်တိုင်းမှာအချိန်တိုင်းအချိန်တိုင်းမှာဒီလိုအခြေအနေမျိုးတွေမပေါ်ပေါက်ဘူးဒါသူတို့ထိန်းသိမ်းနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်နောက်ပြီးတော့မှဒီအသွင်ကူးပြောင်းရေးကာလဆိုတာတော်တော်ပေါ်ဖို့ဆိုရင်နောက်3လလောက်ကျန်သေးတယ်အစိုးရအဖွဲ့အစည်းပေါ်ဖို့ဆိုရင်နောက်ထပ်5လလောက်ကျန်သေးတယ်ဆိုတဲ့အခါကျတော့အဲ့ဒါရှေ့ကျပါတယ်ရှေ့ကျတဲ့အခါကျဒီရှေ့ကျတဲ့ကာလအတွင်းမှာတစ်ဖက်ကအဲ့လိုထိန်းရင်းနဲ့ဒေါက်ဆန်းစုကြည်နဲ့ NLD အနေနဲ့တမရုံနဲ့ပြည်ပြည်လည်းလည်းဖြစ်ဖို့အတွက်ကိုဒါ policy ကောင်းကောင်းတွေချမှတ်ပြီးတော့မှဒါစီလိုဟိုအမျိုးသားပြန်လည်ညှိစီရေးကိုအကောင့်တွေပုံအောင်လုပ်နိုင်တယ်ဆိုရင်တော့ဒီကာလကြီးကတည်ငြိမ်တဲ့ကာလကြီးကိုကျွန်တော်တို့ဖြတ်သန်းနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ VOE ရဲ့အင်ကာနီညာဓာတ်ရိုက်လေးလိုက်အစီအစဉ်ကတော့ဒီလောက်ပဲအချိန်ရလို့ဒီမှာပဲရန်နာခွင့်ပြုပါရှင်ပါဝင်ဆွေးနွေးကြတဲ့သူတွေစာပေးပို့ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးစံမွေကစုစည်းတင်ပြထားပါတယ်
။ဦးစွာပထမတင်ပြပေးချင်တာကတော့ The Washington Post သတင်းစာရဲ့ Editor အပေါ်မှာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာမျှော်လင့်ချက်ရဲ့အောင်မြင်မှုလို့ထင်ဟပြသနေတာဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူလူရဲ့မကျေနပ်မှုထိုင်းလုံးကြီးတွေက14လုံးကိုခေါ်တဲ့အုံကြွမှုကြီးကိုဖြစ်စေခဲ့ပါတယ်။ဆန္ဒပြပွဲတွေကနေဒေါအောင်ဆန်းစုကြည်ဆိုတဲ့လူလူကြီးမှာဩဇာကတိမရှိသူတယောက်ပေါ်ထွန်းလာစေခဲ့တယ်ဆိုပြီးတော့လေအစချီရေးသားထားပါတယ်။1990ခုနှစ်မှာရွေးကောက်ပွဲတော်ကဒေါအောင်ဆန်းစုကြည်ရဲ့ပါတီဟာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့ပေမဲ့အဲ့ဒီချိန်ကအာဏာပိုင်တွေကအာဏာလွှဲမပြီးတဲ့အပြင်သူမကိုပါနေအိမ်ကျေချုပ်ချထားခဲ့တယ်လို့ဆိုပါတယ်။မြမစစ်ဘုံချုပ်တွေဟာနိုင်ငံမှာလွတ်လပ်ခွင့်နဲ့တရားဟောပြောမှုကိုရာစုနှစ်ရဲ့၄ပုံတစ်ပုံထိန်းချုပ်ထားခဲ့ပါတယ်။1988ခုနှစ်နမိတ်ပုံကို52တန်းသောပြည်သူလူထုကမမေ့ကြပါဘူး။ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းစစ်ဘုံချုပ်ကြီးတွေဟာပြင်ဆင်ထားတဲ့အပြောင်းလဲတွေပြုလုပ်ခဲ့ရမှာဒေါအောင်ဆန်းစုကြည်ကိုလည်းပြန်လွှတ်ပေးခဲ့တယ်လို့ရွေးကောက်ပွဲလဲကျင်းပပေးခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်။25နှစ်ကျော်လွန်ပြီးတဲ့နောက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့သူမရဲ့ပါတီဟာအပြတ်တက်နိုင်ရတော့မယ့်အနေအထားကိုပြသနေပြီဖြစ်တယ်လို့ရေးသားထားပါတယ်။နောက်ဆုံးဖြစ်ပေါ်လာမယ့်ရက်လက်ဟာဘာပဲဖြစ်နေဒလေဒီအမျိုးသမီးကြီးလို့ပြောဆိုနေကြတဲ့သူမနဲ့သူမရဲ့ပါတီအတွက်ကတော့
အောင်မြင်မှုမီးတော့ဟာဆက်လက်ပြီးတော့တောက်ပနေစေဖြစ်တယ်ဆိုတာကိုထောက်ပြရေးသားထားပါတယ်။လာမယ့်လတွေအတွင်းစိတ်ရှည်တီးခံမှုတွေကတကယ်ကိုစိန်ခေါ်မှုတရားဖြစ်ပါတယ်။မြန်မာနိုင်ငံကအာဏာကိုစစ်တပ်ကလုပ်ကြီးအုပ်ထားစေရှိနေပါတယ်။ NLD ပါတီဟာလွှတ်တော်မှာနေရာအများစုကိုအနိုင်ရရှိခဲ့တဲ့ထားဦးရေးပါတဲ့လုံခြုံရေးဆိုင်ရာနေရာတွေကိုစစ်တပ်ကဆက်လက်ပြီးတော့ထိန်းချုပ်ထားအောင်မှာဖြစ်တယ်လို့ထောက်ပြထားပါတယ်။အခြေခံဥပဒေကလည်းဒေါအောင်ဆန်းစုကြည်ကိုတမရရာထူးဆက်ခံခွင့်မရအောင်ကန့်သတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမဟာတမရရဲ့အထက်မှာရှိနေမှာဖြစ်တယ်လို့ပြောခဲ့ပေမဲ့ဘယ်လိုပုံစံမျိုးနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့မပြောဘူးလို့ရေးသားထားပါတယ်။လာမယ့်ဖေဖော်ဝါရီလအတွင်းလွှတ်တော်ခေါ်ယူမှာဖြစ်ပြီးတော့မတ်လအတွင်းမှာတမရအစ်စ်ကိုရွေးချယ်တင်ပြအောင်မှာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဒီဝါရှင်တန်ပို့စ်အွန်လိုင်းမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်ပြီးတင်ပြခြင်းတဲ့အကြောင်းအရာကတော့ The New York Times သတင်းစာမှာဆောင်းပါးရှင် Thomas Fuller ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံမှာအတိုက်ခံပါတီအနိုင်ရပြီးအောင်ပွဲခံသွားတယ်ဆိုပေမဲ့စစ်တပ်ဟာအာဏာကိုထိန်းချုပ်ထားစေဖြစ်တယ်လို့ခေါင်းစဉ်တက်ရေးသားထားပါတယ်ရန်ကုန်မြို့လယ်ကောင်မှာရဲစခန်းကြီးကလည်းရှိနေတယ်လို့အထက်၅ရက်ရှိတဲ့အထူးရဲသတင်းတပ်ဖွဲ့ကြီးကလည်းရှိနေပြီးအစိုးရရုံးတွေပြည့်နေပေမဲ့အစည်းအဝေးတိုင်ရမယ်လို့အမိန့်ပေးထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့အုပ်ချုပ်ရေးအစိုးရပေါ်ပေါက်လာတဲ့အခါဒီအုပ်ချုပ်ရေးပုံစံတွေဟာပြောင်းလဲသွားတော့မှာပါလို့ရေးသားထားပါတယ်။ဒါပေမဲ့လက်ရှိဖွဲ့စည်းပုံခြေခံဥပဒေအရကတော့အုပ်ချုပ်ရေးအာဏာကိုစစ်ဘုတ်ချုပ်တွေကရယူထားစေရှိပြီးပြည်ရင်းလုံခြုံရေးစစ်တပ်နဲ့အရေးပါတဲ့ဌာနတွေကိုစစ်တပ်ကထိန်းချုပ်ထားစေရှိပါတယ်လို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ The New York Times မှာဖတ်ရှုနိုင်ပါတယ်ရှင်
။နောက်ဆုံးတင်ပြပေးချင်တာကတော့ thestreettimes.com မှာဖတ်ရတဲ့သတင်းဆောင်မတစ်ခုဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ပါတီကရွေးကောက်ပွဲမှာအတားရနေခြင်းမှာတရုတ်ကွန်မြူနစ်ပါတီနဲ့ဆက်ဆံနေတဲ့သတင်းစာတစ်စောင်ကမြန်မာနိုင်ငံအနေနဲ့အမေရိကန်ပြည်တော်စုနဲ့တိုက်ပြီးတော့နီးနီးဆက်ဆက်မနေသင့်ဘူးဆိုပြီးတော့သတိပေးရေးသားလိုက်ပါတယ်။တရုတ်ဆိုရဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်ရှုတ်ချမှုတွေကိုအကာအကွယ်ပေးခဲ့တယ်လို့တသက်လုံးမိဖက်ကုံတမှုနိုင်ငံလေးဖြစ်ပါတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့တဝက်တစ်ပြည့်အရတအစိုးရဟာပုံနေတဲ့ရွေးကောက်ပွဲတရားကိုကျင်းပခဲ့တယ်။အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုကောင်းမွန်အောင်ပြုလုပ်ပြီးတရုတ်နိုင်ငံနဲ့တော့အထူးအလေးထားအရေးပေးတဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးအဆင့်ကနေပုံမှန်ဆက်ဆံရေးကိုပြောင်းလဲသွားခဲ့တယ်ဆိုပြီးတော့ The Global Times သတင်းစာရဲ့ Editor အပေါ်မှာရေးသားထားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအပေါ်မဟာဗျူဟာအရသဘောထားကြီးကြီးနဲ့ကျဉ်းကျဉ်းနားနားဆက်ဆံခဲ့ပါတယ်လို့လည်းအက်ဒီတာအပေါ်မှာရေးသားထားတယ်လို့ဆိုပါတယ်အပြည့်စုံကို thestreettimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံရွေးကောက်ပွဲအကြောင်းသတင်းဆောင်မတွေကိုဦးစံမိုးဝင်းနဲ့မနန္ဒာချန်တို့ကတင်ပြပေးခဲ့တာပါရှင်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင်
မြန်မာနိုင်ငံကကျင်းပခဲ့တဲ့အထွေထွေရွတ်ကောက်ပွဲအနိုင်ရကိုယ်စားလှယ်လောင်းတွေအမည်စင်းရင်းတွေကိုပြည်ထောင်စုရွတ်ကောက်ပွဲကော်မရှင်ကကြီးညာနေတာမှာနိုဝင်ဘာလ10ရက်နေ့စင်းရင်းအရအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်နေရအများစုကိုအနိုင်ရနေပါတယ်လက်ရှိအနိုင်ရပြည်ထောင်စုကြားခိုင်ရတဲ့ဖွံ့ဖြိုးရေးပါတီကတော့အခုအချိန်ထိအမှတ်နေရအနည်းငယ်သာအနိုင်ရတာကိုတွေ့ရပါတယ်မနေ့အင်္ဂါနေ့ညဒီရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့စုစုပေါင်းအနိုင်ရသူစင်းဟာပြည်သူ့လွတ်တော်ကိုယ်စားလှယ်88ဦးအမျိုးသားလွတ်တော်ကိုယ်စားလှယ်33ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်212ဦးလို့ဖြစ်ကြပြီးအဲ့ဒီအထက်မှာ NLD ပါတီကပြည်သူ့လွတ်တော်အတွက်အမှတ်နေရ88နေရာအမျိုးသားလွတ်တော်အတွက်29နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်182နေရာအသီးသီးအနိုင်ရထားပြီးဖြစ်ပါတယ်။လက်ရှိအနိုင်ရပြည်ထောင်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကတော့ပြည်သူ့လွတ်တော်အတွက်9နေရာအမျိုးသားလွတ်တော်အတွက်2နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်19နေရာအသီးသီးအနိုင်ရရှိထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲဟာကြာတိရသလောက်လွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့အပြင်ငြိမ်းချမ်းစွာပြည်စီသွားတဲ့အတွက်မြန်မာနိုင်ငံသူနိုင်ငံသားအလုံးကိုချီးကျူးဂုဏ်ပြုကြောင်းအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကတင်းနှလာနေရက်ဆွဲနဲ့ကြီးညာချက်ထုတ်ပြန်ပြောကြားပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ရောကဘာတဝန်ပွင့်လင်းတဲ့ဒီမိုကရေစီအနာဂတ်အတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။သူ့အနေနဲ့မိတ်ဆွေလည်းဖြစ်တမှုထူးခြားတဲ့ခေါင်းဆောင်လည်းဖြစ်တဲ့ NLD နဲ့ဒေါ်ဆန်းစုကြည်တို့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အပေါ်မှာလည်းချီးကျူးဂုဏ်ပြုလိုကြောင်းထည့်သွင်းဖော်ပြထားပါတယ်။အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့နိုင်မယ်ဆိုရင်ပါတီရဲ့နာယကဖြစ်တဲ့ဦးတင်ဦးကိုဒုသမရခန့်အပ်လို့ရနိုင်တယ်လို့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေတဲ့အပေါ်ပါတီတာဝန်ရှိသူတွေကညှင်းဆိုပါတယ်။အဲဒီလိုသတင်းတွေထွက်နေတာဟာကောလာဟလတွေသာဖြစ်တယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်က VOA ကိုပြောပါတယ်ခင်ဗျ။
တင်ပြချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်လင်ဆန်ဖြစ်ပါတယ်ပြည်ဝမြန်မာဘိုင်းစီစဉ် တွေ့ကိုမနေ့6နိုင်ကနေ9နိုင်ဒီလိုင်းတိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေ့ကြပါစေ။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအားဖြင့်ပ
This program has come to you from the Voice of America, Washington.